Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တန်ရဲ့2019ခုနှစ်မလ25ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line to meter 1925 32ပထမနိုင်ဝဲမှာ line meter 190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျမကတော့ဆူမြတ်မော်မှာသမ္မတဒေါ်နယ်ထရမ့်အနေနဲ့ရာဇဝတ်မှုမကျူးလွန်ခဲ့ဘူးလို့စုံစမ်းရေးမှူးရောဘတ်မော်လာကကောက်ချက်ချမှတ်ထားတယ်လို့အပြစ်မရှိဘူးလို့လည်းအစိုးရခံစားရဲမှပြောမှတ်ထားဘူးလို့ရှေ့နေချုပ်ဝီလျံဘားကပြောကြားပါတယ်ထိုင်းနိုင်ငံမှာတော့ရွေးကောက်ပွဲတိုင်ကြားချက်တွေကိုစုံစမ်းပြီးမေလ9ရက်နေ့မှရွေးကောက်ပွဲရလဒ်ကျင်းပမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ပြောကြားခဲ့ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကြေညာပေးပါမယ်ရှင
်နိုင်ငံတကာသတင်းတွေပြီးဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်အတွင်းငါပရိပခါတွေမှာဒေသခံတွေတေဆုံတရားရတာရှေးဟောက်အမွေနှစ်တွေပျက်စီးကုန်တာတွေကိုနိုင်ငံတော်ထိပ်ပိုင်းတာဝန်ရှိသူတွေကိုတင်ပြသွားမယ်လို့ကော်မရှင်ဘက်ကပြောသလိုနိုင်ငံရေးပါတီတွေဘက်ကတော့
ဆိုရှယ်မူတွေနဲ့တန်တရားတွေနဲ့တော့ဆောင်ရွက်တာတွေရတယ်ကျွန်တော်တို့အရှင်ကြီးတောင်းဆိုနိုင်တယ်လို့
ရခိုင်အမျိုးသားပါတီ ANP ရဲ့ဒုတိယဥက္ကဋ္ဌဒေါ်အေးနုစိန်ပြောသွားတာပါရှင်။အခုလိုရခိုင်ပြည်နယ်ထဲတိုက်ပွဲတွေဆက်လက်အရှိန်မြင့်နေသေးတာကြောင့်ဒုက္ခသည် 2,000 ကျော်အထိရှိလာနေပါတယ်။တခါလွိုက်ကောပန်းချံတွေကဗိုလ်ချုပ်ကြေးရုပ်ဖယ်ရှားရေးလေးပွင့်ဆိုင်ဆွေးနွေးဖို့သဘောတူထားတာနဲ့တချိန်တည်းကရင်နီလူငယ်တွေကကြေညာချက်တစ်ခုထုတ်ပြန်လိုက်ပါတယ်။နောက်ပြီးတော့မြစ်ဆုံစီမံကိန်းအလုံးစုံဖျက်သိမ်းရေးဆိုတဲ့သတင်းလွှာတွေကိုလည်းနားဆင်ကြရမှာပါရှင်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဂျန်နိုင်တို့ကကြေညာပေးပါမယ်ရှင
်2016 American ရွေးကောက်ပွဲမှာ Russia နိုင်ငံကဝင်ရောက်နှောက်ယှက်ခဲ့သလားဆိုတဲ့အပေါ်စုံစမ်းခဲ့တဲ့အထူးစုံစမ်းရေးမှူး Robert Mueller ရဲ့အစီရင်ခံစာအရသမ္မတ Donald Trump ရောသူ့ရဲ့မဲဆွယ်စီးရုံးရေးတာဝန်ခံတဦးတယောက်မှ Russia နဲ့ပူးပေါင်းကြံစည်ဆောင်ရွက်ခဲ့တယ်ဆိုတဲ့အထောက်အထားမတွေ့ခဲ့ရဘူးလို့ရှေ့နေချုပ် William Barr ကပြောကြားခဲ့ပါတယ်Robert Mueller ရဲ့အစီရင်ခံစာကိုအကျဉ်းချုပ်ပြီးလွှတ်တော်ကိုပေးပို့ခဲ့တဲ့စာထဲမှာသမ္မတ Trump ကတရားစီရင်ရေးကိုနှောက်ယှက်ဖို့ကြိုးစားခဲ့သလားဆိုတာနဲ့ပတ်သက်လို့သမ္မတအနေနဲ့ရာဇဝတ်မှုမကျူးလွန်ခဲ့ဘူးလို့စုံစမ်းရေးမှူးမော်လာကကောက်ချက်ချမှတ်ထားတယ်လို့အပြစ်မရှိဘူးလို့လည်းပြောမှတ်ထားဘူးလို့ရှေ့နေချုပ် Barr ကရေးသားထားပါတယ်သမ္မတမှာအပြစ်မရှိဘူးလို့အစိုးရခံစားထဲမှာပြက်ပြက်သားသားပြောမှထားပေမဲ့သမ္မတထရမ့်ကတော့သူအပြစ်ကလုံးဝလွတ်တယ်လို့ပြောကြားခဲ့တယ်လို့သမ္မတတယောက်အနေနဲ့အခုလိုစုံစမ်းခံရတာချက်စရာဖြစ်တယ်လို့တုံ့ပြန်ခဲ့ပြီးတော့တခြားတစ်ဖက်ကိုစုံစမ်းတင်တယ်လို့ပြောကြားခဲ့ပါတယ်။ရွေးကောက်ပွဲမှာထရမ့်အနိုင်ရဖို့ထရမ့်အောင်နိုင်ရေးတာဝန်ရှိသူတွေရုရှားနဲ့ပူးပေါင်းကြံစည်ခဲ့သလားဆိုတာကို22လကြာစုံစမ်းစစ်ဆေးပြီးတဲ့နောက်ရောဘတ်မော်လာကတရားရေးဌာနကိုပြီးခဲ့တဲ့တောက်ချာနေ့ကအစိုးရခံစားတင်ပြခဲ့တာပါ။အဲ့ဒီအစိုးရခံစားကိုရှေ့နေချုပ်ဘားကစာမျက်နှာ၄မျက်နှာစာအနှစ်ချုပ်ပြီးတော့လွှတ်တော်ကိုတနင်္ဂနွေနေ့ကပေးပို့ပြီးအများပြည်သူကိုအသိပေးခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲကိုနှောက်ယှက်တဲ့ရုရှားအစိုးရရဲ့ဆောင်ရွက်ချက်တွေမှာထရမ့်စီယုံရဲ့တာဝန်ရှိသူတယောက်မှပူးပေါင်းခဲ့ခြင်းမရှိဘူးလို့ရှေ့နေချုပ်ကဆုံးဖြတ်ခဲ့ပါတယ်။ထရမ့်စီယုံရဲ့အဖွဲ့ကိုကူညီဖို့ရုရှားဘက်ကကမ်းလှမ်းမှုတစ်ချိန်မကရှိခဲ့တယ်လို့လည်းသူ့ရဲ့အနှစ်ချုပ်တင်ပြချက်မှာရေးထားပါတယ်ရှင်။
ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နက်တညာဟူဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒီကနေ့တွေ့ဆုံမှာဖြစ်ပြီးတော့အိမ်နောက်သူဟာချက်ချင်းပဲဣသရေလကိုပြန်มาဖြစ်ပါတယ်။ဂါဇာဒေသကဒုံးကျည်နဲ့တိုက်ခိုက်နေတာကြောင့်သူ့ရဲ့ခီးစဉ်ကိုအခုလိုလျှော့ချလိုက်တာလည်းဖြစ်ပါတယ်။မူလာတုံးကတော့မစ္စတာနက်တညာဟူဟာအိမ်ငါလေးကြာရင်အိမ်မီတော်မှာညစာစာပြီးအမေရိကန်ဣသရေလလူလူဆက်ဆံရေးကော်မတီကိုမိန့်ခွန်းပြောကြားသွားဖို့အစီအစဉ်ထားတာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်ပြောင်းလိုက်တာနဲ့ပတ်သက်ပြီးပြောထားတဲ့ကြေညာချက်မှာတော့ဣသရေလနိုင်ငံအနေနဲ့ဒီတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်လို့ကတိပြုပြောကြားလိုက်ပြီးတော့သူဆိုရတော့ဒါဟာဣသရေလနိုင်ငံအပေါ်မှာရာဇဝတ်မှုမြောက်တဲ့တိုက်ခိုက်မှုဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဒုံးကျည်ကဣသရေလနိုင်ငံအလယ်ပိုင်းတယ်လာဗီမြို့အရှေ့မြောက်ဘက်ကိုထိမှန်ခဲ့ပြီး9ယောက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။ဣသရေလစစ်တပ်ကတော့ဒီတိုက်ခိုက်မှုဟာဟမားစ်စစ်သွေးကြောအဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ပြစ်တင်လိုက်ပြီးဂါဇာနယ်စပ်ကိုအင်အားတွေထပ်ဖြည့်တဲ့အနေနဲ့တပ်တွေထပ်ပြီးဆေးလွှတ်ထားတယ်လို့လည်းပြောပါတယ်။ဣသရေလနိုင်ငံမှာလာမယ့် April 9ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲဟာအကျိတ်နယ်ဖြစ်နေပြီးမစ္စတာနက်တန်ယာဟူဟာဒီရွေးကောက်ပွဲမှာပြန်ပြီးတော့အရွေးခံဖို့နိုင်ငံရေးအရထောက်ခံမှုအကောင့်အောင်လုပ်တဲ့အနေနဲ့သမ္မတထရမ့်နဲ့တွေ့ဆုံမှုလာရောက်တာဖြစ်ပြီးတော့ဒီတွေ့ဆုံမှုအတွင်းမှာလည်းသမ္မတထရမ့်ဘက်ကအငင်းပွားစရာဖြစ်နေတဲ့ဂိုလန်ကုန်းပြင်ဒေသကိုဣသရေလကပိုင်ဆိုင်နေဆိုတာကိုတရားဝင်အသိအမှတ်ပြုသွားမယ်လို့ခန့်မှန်းရပါတယ်ဣသရေလကဂိုလန်ကုန်းပြင်ဒေသကို1968ခုနှစ်ကစီးရီးယားနဲ့ဖြစ်ပွားခဲ့တဲ့6ရာစုစစ်ပွဲအတွင်းမှာသိမ်းယူခဲ့တာဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာမလ24ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲရလဒ်အပြည့်အစုံကိုမေလ9ရက်နေ့မှကျင်းညမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီကတိပြောကြားလိုက်ပါတယ်။ဘဲပါတီကမဲရလဒ်အများဆုံးရထားရဲဆိုတာသိပေမဲ့မဲရလဒ်နဲ့ပတ်သက်တဲ့တိုင်ကြားချက်အားလုံးကိုစုံစမ်းပြီးမှရလဒ်ကိုကျင်းညမယ်လို့ကော်မရှင်အကြီးအကဲဂျာရန်ဗစ် ဖွန်မာကပြောကြားခဲ့ပါတယ
်ကိုမျိုးတောင်းเคลียร์เกี่ยวกับเรื่องสํานวนการสอบสวนเนี่ยนะครับสํานวนไต่สวนเนี่ยนะครับซึ่งมีเรื่องร้องเรียนเข้ามานะครับ
ให้ช่วยกับปวยมตมาหมู่ต่ายจ้าแจอารมณ์ကိုเมล6ရက်နေ့မတိုင်ခင်မှာစုံစမ်းသွားပါမယ်ช่วยกับปวยဟာလွတ်လပ်မြတ်တာတဲ့ช่วยกับปวยဖြစ်ရလားဆိုတာကိုကော်မရှင်ကစုံစမ်းပြီးတော့မှတရားဝင်ရလတ်ကိုထုတ်ပြန်သွားပါမယ်လို့ကော်မရှင်အတွေ့ရမှုချုပ်ဖွန်မာကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာဖြစ်ပါတယ်ช่วยกับปวยရလတ်95ရာဂိုင်းနှုန်းအထိပဲတနင်္ဂနွေနေ့မှာရေတွက်ခဲ့တာကမဲမမတ်မကန်လုံမှုတွေရှိသလားဆိုတာကိုစုံစမ်းနိုင်ဖို့အတွက်ရွေးကောက်ပွဲစီးမြင်စည်းကမ်းတွေအရာလုပ်ရတာလို့လဲကော်မရှင်တာဝန်ရှိသူတွေကသတင်းစာရှင်းလင်းပွဲမှာရှင်းသွားပါတယ်ကနဦးရလတ်တွေတုန်းကစစ်တပ်လိုလားတဲ့ Plan Pracharut Party ကရှေ့ပြေးနေတယ်လို့ကော်မရှင်ကအစောပိုင်းကပြောကြားခဲ့ပေမဲ့မဲမမတ်မကန်မှုတွေရှိတယ်ဆိုတဲ့ပြောကြားမှုတွေကြဲကြဲလောင်လောင်ထွက်လာခဲ့တာပါဒါကြောင့်လက်ရှိအာဏာသိမ်းစစ်ကောင်ဆောင်ပရယုတ်ချန်အိုချာအနေနဲ့ဝင်ကြီးချုပ်ရာဒူးဆက်ယူပြီးအစိုးရဖွဲ့နိုင်လောက်တဲ့အထိမဲရခဲ့သလားဆိုတာအခုအချိန်မှမရေရာသေးပါဘူးအရေးဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်နဲ့ပတ်သက်နေတဲ့ပွေထိုင်းပါတီကတော့အစိုးရဖွဲ့မဲလို့ပြောနေပါတယ်လောလောဆယ်မဲရေတွက်ပြီးသလားပွေထိုင်းပါတီကပလန်ပရာချာယုတ်ပါတီနဲ့မဲ9သိန်းလောက်ပဲကွာပြီးတော့ဒုတိယနေရာကလိုက်နေတာပါလူငယ်လူလတ်အများဆုံးထောက်ခံအပြည့်တဲ့ဒီနိုင်ငံရေးပါတီသစ်ဖြစ်တဲ့ Future Forward ပါတီကတော့မဲတတိယအများဆုံးရရှိထားပါတယ်ရှင
်ရခိုင်မြို့နယ်မြောက်ဦးမြို့မှာရခိုင်တပ်မတော် AA နဲ့ဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေအတွင်း AA ဘက်ကမြောက်ဦးရှေးအောင်ရင်ချင်းမှုနယ်မြေနဲ့ရဲရော်တွေအတွင်းကနေပြစ်ခတ်မှုတွေရှိတယ်လို့မြမတပ်မတော်ကပြောကြားလိုက်ပါတယ်ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဘက်ကအဲ့လိုပြောကြားလိုက်တာဖြစ်ပြီးတော့ဒေသခံပြည်သူတွေအနေနဲ့လည်းတပ်မတော်နဲ့ပူးပေါင်းဆောင်ရွက်ကြဖို့ပြောလိုက်ပါတယ်မြောက်တိုက်ခိုက်မှုမှာတော့အေးအဖွဲ့ကလူနေအင်ဂျီတွေအတွင်းကနေပြစ်ခတ်တာမျိုးမရှိဘူးဆိုပြီးတော့ညှင်းဆို့ထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကအစိုးရညဉ့်ညံရေးကိုယ်စားလှယ်တွေနဲ့ NCA လက်မှတ်မထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနေပြည်တော်မှာတွေ့ဆုံစဉ်တုန်းကလည်းအေးကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ်။ဒီညဉ့်ညံရေးလုပ်ငန်းစဉ်မှာအေးကိုလမ်းဖွင့်ပေးထားတယ်လို့အစိုးရကိုယ်စားလှယ်ဘက်ကပြောပါတယ်။ဒါပေမဲ့လည်းအေးအဖွဲ့ကိုအကြမ်းဖက်လက်နက်ကိုင်အဖွဲ့ဖြစ်သားသတ်မှတ်တယ်လို့တမတော်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာ21ရက်နေ့ကတော့ AA ပါဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့အမျိုးသားပြည်နယ်တင်းမြဲကြီးနဲ့ညဉ့်ညံ့ရေးဗဟုဌာနတို့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးတော့အဲ့ဒီဆွေးနွေးပွဲပြီးတဲ့နောက်ရခိုင်ပြည်နယ်အတွင်းထိုက်ပွဲတွေအနည်းဆုံး၈ကြိမ်ဖြစ်ပွားခဲ့ပါတယ်။မြန်မာစိုးရတပ်ဖက်ကလေးလကြအပြစ်ရထားတဲ့စစ်တိုင်းဌာနချုပ်နေမြေ၅ခုမှာလည်းတတိယမြောက်လအတွင်းတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဟာအရင်လတွေကတည်းကပုံများလာပြီးတော့ဒိုင်းသာလနဲ့ကိုင်းအဖွဲ့ EO တွေအနေနဲ့လည်းညဉ့်ညံ့ရေးဆွေးနွေးရမှာမဖြစ်နိုင်တာတွေကိုမဆွေးနွေးကြပဲညဉ့်ညံ့ရေးကိုရှေ့ရှုလှုပ်ဆောင်ကြဖို့ကိုတမတော်ဘက်ကပြောလိုက်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15.53 ညလိုက်ဒိုမီတာ25 kHz 11.83 ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။အမြင်လာနေကြတဲ့နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။နယူးဇီလန်နိုင်ငံ Christchurch မြို့ကဗလီနှစ်ခုတိုက်ခိုက်ခံခဲ့ရတာနဲ့ပတ်သက်လို့အစ်စ်မြင့်စုံစမ်းစစ်ဆေးမှုလုပ်မယ်လို့ဝန်ကြီးချုပ် Jacinda Ardern ကဒီကနေ့ကြေညာလိုက်ပါတယ်။လူပေါင်း90သေဆုံးခဲ့တဲ့တိုက်ခိုက်မှုဘလို့ကြောင့်ဖြစ်ရတယ်လဲဆိုတာကိုအသေးစိတ်သိရအောင်လို့စုံစမ်းဖို့အရေးကြီးတယ်လို့ဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောကြားပါတယ်။တရားရုံးချုပ်တရားသူကြီးကဥက္ကဋ္ဌအဖြစ်ဆောင်ရွက်မဲ့တော်ဝင်ကော်မရှင်ကနောက်အနာဂတ်မှာအခုလိုမျိုးတိုက်ခိုက်မှုတွေဘလို့ရှောင်ရှားမလဲဆိုတာကိုလည်းအပြေရှားမှာဖြစ်ပါတယ်။ဖြစ်ခတ်မှုမဖြစ်ခင်ကတနတ်သမားရဲ့လှုပ်ရှားမှုတွေ၊ရဲနယ်ထောက်လှမ်းရေးဌာနတွေရဲ့ဆောင်ရွက်မှုတွေ၊စစ်မီးမောင်းပြန်တနတ်တွေ၊နယူးဇီလန်မှာရရှိနိုင်မှုအခြေအနေတွေအပြင်လူမှုကွန်ရက်ရဲ့အခမ်းအနားကိုကော်မရှင်ကစုံစမ်းမှာဖြစ်ပါတယ်။နယူးဇီလန်နိုင်ငံဟာပြည်သူတွေကိုစောင့်ကြည့်ထောက်လှမ်းနေတဲ့နိုင်ငံမဟုတ်ပေမဲ့တိုက်ခိုက်သူတွေနဲ့ပတ်သက်ပြီးသိနိုင်မလား၊သိတယ်မလားဆိုတာကိုအပြေရှားဖို့လိုတယ်လို့ဝန်ကြီးချုပ်ကပြောပါရရှင်။
ပြီးခဲ့တဲ့သတင်းပတ်တွင်နယူးဇီလန်နိုင်ငံကဗလီနှစ်ခုမှဖြစ်ပေါ်ခဲ့တဲ့လူ90သေဆုံးခဲ့တဲ့ပစ်ခတ်တိုက်ခိုက်မှုဖြစ်စဉ်ဟာလူမျိုးရေးခွဲခြားဆန့်ကျင်မှုဝါဒစွဲအမေရိကန်ကလက်ရာဇွန်ရောက်တွေရဲ့အကြမ်းဖက်တပ်ဖြတ်မှုဖြစ်စဉ်တွေနဲ့အလားတူတူပါတယ်အစွန်ရောက်လူမျိုးရေးခွဲခြားဆက်ဆံမှုတွေကိုလေ့လာစောင့်ကြည့်ရေးအဖွဲ့ ADL ရဲ့စာရင်းအရ2018ခုနှစ်အတွင်းအမေရိကန်မှာပြည်တွင်းအစွန်ရောက်တွေရဲ့တိုက်ခိုက်မှုတွေကြောင့်38ဦးသေဆုံးခဲ့ပြီး2018ခုနှစ်မှာတော့အနည်းဆုံး90လောက်သေဆုံးခဲ့တယ်လို့ဆိုပါတယ်2080ခုနှစ်ကတည်းကစည်ရင်းတွေအရတော့လွန်ခဲ့တဲ့9နှစ်အတွင်းစွန့်ရောက်တိုက်ခိုက်မှုနဲ့ဆက်နွယ်တဲ့တေဆုံးမှုဥယျာဉ်မြင့်တက်လာခဲ့တာပါဒီလိုပြစ်မှုတွေကိုကျူးလွန်ခဲ့သူအများစုက လူပြူလူမျိုးရေးဝါဒကိုထောက်ခံသူတွေဖြစ်ကြပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကအမေရိကန်နိုင်ငံ Facebook မြို့ဖျားချောင်းတွင်လူပြူလူမျိုးရေးဝါဒဆွဲအစွန်းရောက်တဦးရဲ့ပြစ်ခတ်မှုကြောင့်ဂျူးလူမျိုး12ဦးသေဆုံးခဲ့ရတဲ့ဖြစ်ရမျိုးအပြင်နှစ်တိုင်းလူပြူအစွန်းရောက်တွေနဲ့ဆက်နွယ်နေတဲ့တိုက်ခိုက်မှုတွေကြောင့်သေဆုံးသူတွေရှိနေတာကိုသတိမပြုမိတဲ့ဖြစ်စဉ်တွေလည်းရှိပါတယ်သမ္မတဒေါ်လန်ထရမ့်ကတော့ Let alone New Zealand ပလီနှစ်ခုအတွင်းပြစ်ခတ်မှုကလူပြူလူမျိုးရေးဝါဒဆွဲကြောင့်ဖြစ်တယ်လို့သူမထင်ဘူးဆိုပြီးတော့ပြောပါတယ်ဒါပေမဲ့လူပြူလူမျိုးရေးဝါဒဆွဲဟာကြီးမားလာနေတဲ့ပြဿနာဖြစ်တယ်လို့ Southern Poverty Law Center လို့ခေါ်တဲ့လူမျိုးရေးမုန်တီခွဲခြားမှုကိုစောင့်ကြည့်လေ့လာရတဲ့အဖွဲ့ကတော့ပြောပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နောက်ငါမြောက်ပိုင်းမှာအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းသေဆုံးခဲ့တဲ့အရသာ73ယောက်ထက်မနည်းမှာကလေး10ယောက်ပါတယ်လို့ကုလသမဂ္ဂကဒီကနေ့အတည်ပြုလိုက်ပါတယ်။မတည်ငြိမ်တဲ့ Kunduz မြို့နယ်ရဲ့မြို့တော်နားမှာတာလီဘန်တွေနှိမ်နင်းတဲ့အမေရိကန်နဲ့အာဖဂန်တပ်တွေပူးပေါင်းပြုလုပ်တဲ့စစ်ဆေးရေးအတွင်းမှာစနေနေ့ကလေကြောင်းတိုက်ခိုက်မှုလုပ်ခဲ့တာပါ။ထိခိုက်သေဆုံးခဲ့မှုတွေနဲ့ပတ်သက်လို့ကနအူးတွေးရှိချက်တွေကိုအာဖဂန်နစ္စတန်ဆိုင်ရာကုလသမဂ္ဂအဖွဲ့ကထုတ်ပြန်ရမှာသေဆုံးမှုကိုအတည်ပြုခဲ့တာဖြစ်ပါတယ်။လေကြောင်းတိုက်ခိုက်ခဲ့စဉ်အတော်အတွင်းအရသားတွေတေဆုံးခဲ့တယ်ဆိုတဲ့တခြားသတင်းတွေကိုလည်းအတည်ပြုနိုင်ဖို့စူးစမ်းနေတယ်လို့ UNAMA အဖွဲ့ကပြောပါရတယ်။တာလီဘန်တွေရှိတဲ့တဲလာဝက်ကရက်ွက်အပေါ်ပူပေါင်းတပ်တွေဘက်ကစီးနှင်းတိုက်ခိုက်ခဲ့တာကိုတာလီဘန်တွေဘက်ကအခိုက်အမာပြန်ပြီးခုခံနေတယ်လို့တာဝန်ရှိသူတွေနဲ့အနာဂတ်ဒေသခံတွေကပြောကြပါရတယ်။ထိုးစစ်အတွင်းမှာအမေရိကန်တပ်ဖွဲ့ဝင်2ယောက်နဲ့အာဖဂန်အထူးတပ်ဖွဲ့ဝင်တချို့တေဆုံးခဲ့ပြီးတဲ့နောက်မှာအမေရိကန်တပ်တွေကလေကြောင်းကနေစစ်ကူတိုက်ခဲ့တာဖြစ်ပါရဲ့ရှင်။
မြောက်ကိုရီးယားကတာဝန်ရှိသူတချို့ဟာကိုရီးယားနိုင်ငံဆက်ဆံရေးယုံကိုဒီကနေ့နှစ်လနေမှာပြန်ပြီးတော့ရောက်ရှိလာကြပါတယ်။လွန်ခဲ့တဲ့3ရက်ကခိုင်မာတဲ့အကြောင်းပြချက်မရှိဘဲအထက်ကညွန်ကြားချက်ကြောင့်ဆိုပြီးမြောက်ကိုရီးယားကသူ့ဝန်ထမ်းတွေကိုပြန်လည်ခေါ်ယူသွားခဲ့တာပါ။အခုဘာကြောင့်ဝန်ထမ်းတချို့ပြန်လာရသလဲဆိုတာနဲ့ဝန်ထမ်းအလုံးကိုပြန်ပြီးဆစ်လွတ်ပေးမှလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ဖေဖော်ဝါရီလအတွင်းဗီယက်နမ်နိုင်ငံမှာတွေ့ဆုံဆွေးနွေးမှုကသဘောတူညီချက်တစုံတရာမရခဲ့တဲ့နောက်မြောက်ကိုရီးယားကနျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်မယ်လို့ချင်းချောက်ပြောဆိုခဲ့ပြီးတပတ်ကြာမှာဝန်ထမ်းတွေကိုကိုရီးယားနိုင်ငံဆက်ဆံရေးယုံကနေပြန်လည်ခေါ်ယူဖို့မြောက်ကိုရီးယားဘက်ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ကြီးညာပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေစတိုက်နားဆင်ရပါမယ်။ရခိုင်တိုင်းရင်းသားလက်နက်ကင်တပ် AA နဲ့အစိုးရတပ်တို့ကြားစစ်ရေးပြည်ပခအတွင်ဒေသခံတွေထိကြိုက်သေးချေခဲ့ရတာတန်တရားနဲ့ဖမ်းဆီးအရေးယူခံရတာနဲ့ရှေးဟောင်းမြုပ်ပျက်စီးဆုံးရှုံးမှုအတွက်ကော်မရှင်ဖွဲ့ပြီးနိုင်ငံတော်သမ္မတအတိုင်ပင်ခံပုဂ္ဂိုလ်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့ကိုဒီသတင်းပတ်ထဲတင်ပြသွားမယ်လို့လွှတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးပါတီခေါင်းဆောင်တွေပါဝင်တဲ့ကော်မရှင်ကပြောပါတယ်။တစ်ချိန်တည်းမှာရခိုင်ဒေသတွင်ငြိမ်းချမ်းစေခြင်းရင်တောင်ချန်းသူအကျန်းဖက်အဖွဲဆိုတဲ့အုံနှုံမျိုးကိုအစိုးရတပ်မတော်ဘက်ကခေါ်ဝေါ်နေတာတွေကိုသတိပြုဖို့လိုကြောင်းရခိုင်ရက်ဖက်အဖွဲစီတွေကလည်းအကြံပြုကြပါတယ်။မတ်စုမောင်ကဆက်ပြီးပြောပြမှာပါရှင်
။ရခိုင်ပြည်နယ်အတွင်းရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့မြန်မာအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်ဘေးလွတ်ရာကိုတိမ်းရှောင်နေရတဲ့ဒုက္ခသည်ပေါင်းက2000ကျော်ရှိသွားပြီဖြစ်ပါတယ်။တရားဥပဒေစိုးမိုးမှုကင်းပြီးတော့နေမြေမတည်မငြိမ်ဖြစ်နေတဲ့အချိန်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့ဆက်သွယ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ကြေးရွာအုပ်ချုပ်ရေးမှုတချို့အပါအဝင်ရခိုင်ဒေသခံတော်တော်များများဖမ်းဆီးစစ်ဆေးတရားဆွဲဆိုခံနေရတဲ့အတွက်ဒေသခံပြည်သူတွေမှာအတော်လေးကိုစိုးရိမ်ကြောက်လန့်နေကြတယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့ဒုခရဒေါ်အင်းနုစိန်ကပြောပါတယ
်။ဆွဆွဲမှုတွေနဲ့တန်တရားတွေနဲ့တော့ဆောင်ရွက်တာတွေကတော့ကျွန်တော်တို့အရှင်ကြီးတောင်းချင်နိုင်တယ်လေ။ရုံသိမ်းနိုင်တယ်လေ။ကျွန်တော်တို့ကအဖြစ်မတူဘူး။စိတ်အနာရရကြီး။ဟိုအနာရရကြီး။အခုဆိုပိုကဒီကဖိုင်းထိထားတာတွေရှုံ့ဆောင်ထားတာတွေအချုပ်ခံလေးမှမတွေ့ရတာတွေအများကြီးပဲတက်နေတယ်။ဒီမှာကချစ်လို့ဆိုတော့ဂျာမီနဲ့လည်းဟိုမသိခြင်းလို့မရဘူး။လာကြတယ်၊ပြင်ကြီးကြောင်းကြတယ်၊ကျွန်တော်အမှုလိုက်ပေးရတယ်အဲ့ဒါမျိုးတွေရှိနေ
။ဟုတ်ကဲ
့။ဒါတွေကတော့အစခိုင်းမှန်တမဲ့အေးအေးလေးလို့ဟိုအစလို့ဒီဒီဘူးရဆန်ဆန်ပြောလိုက်ပါဖြင့်။ဟိုတလင်းတွေထုတ်ပြန်လာတဲ့ပြည်သူ့ချင်းနေတာတွေကဂျောင်းနယ်ကြီးလို့ဖြစ်နေတော့ဟိုဘယ်လိုက်တဲ့အနေထားလဲဆိုတော့ကျွန်တော်တို့အမှန်တရားကဘယ်လိုတရားမျှတမှုရမလေးကောင်းရတဲ့ဆိတ်ချီမှာလေဆိုတာကိုကျွန်တော်တို့ဆိတ်ချီဖို့လိုတဲ့အနေအထားလေးရှိတယ်။ဒါတွေကြောင့်ပဲကျွန်တော်တို့ကိုယ်တိုင်ဒီစိတ်ဆိုင်ကောင်းချီလို့ဖွင့်ပြီးတော့အမှန်တရားတစ်ခုကိုဘယ်လိုရှိကျွန်တော်တို့ပေါ်ဆောင်ပြီးတော့ပြင်ပြပေးနိုင်ရဲ့ဒီလိုအဖွဲ့အစည်းကိုဘယ်လိုမျိုးလဲနော်အချင်းတို့အချင်းမှာရပ်တန့်နိုင်ရဲ့ဘယ်လိုကူးခြားကြမလဲဒါတွေကြောင့်ကျွန်တော်တို့အဖြေရှာနိုင်တဲ့ဒီစိတ်ဆိုင်ကောင်းချီရဲ့အလုပ်တွေကိုကျွန်တော်တို့လုပ်ရတာဖြစ်ပါတယ်
ဒီလိုမျိုးဒေသခံတွေအပေါ်မတရားဆွဆွဲမှုတွေနဲ့ဖမ်းဆီးအရေးယူနေတာအပါအဝင်စစ်ဖြစ်နေတဲ့အချိန်မှာအရက်သားတွေတေကြေထိခိုက်ဒဏ်ရာရတာတွေနောက်ပြီးတော့မြောက်ဦးမြို့တွေကရှေးဟောင်းမွေနစ်တွေပြက်စီးဆုံးရှုံးနေတာခဲ့ရတာတွေကိုဖြစ်ပွားရနေရာတွေအထိကွင်းဆင်းပြီးတော့ AMP ရခိုင်မျိုးသားပါတီကဦးဆောင်တဲ့လွတ်တော်ကိုယ်စားလှယ်တွေပါပါဝင်တဲ့ကော်မရှင်ဖွဲ့ပြီးတော့ကွင်းဆင်းစစ်ဆေးနေတယ်လို့ကော်မရှင်ဦးဆောင်သူလည်းဖြစ်ဥပဒေပညာရှင်ရှင့်နေတူဦးလည်းဖြစ်တဲ့ဒေါ်အင်းနုစင်ကပြောပြပါတယ
်။ကျွန်တော်ကပါဝင်ပြီးတော့ဆက်ပြီးတဲ့နေ့ကတပတ်ပြောမှကျွန်တော်တို့အစီအစဉ်ဆောင်ကြပြီ။ငွေနဲ့တန်းတန်းခံပေါ်ဖို့ကျွန်တော်ကအခုဒီရှိချက်တွေကိုကျွန်တော်တို့ဆက်လက်ပြီးတော့ပြန်ပြပါဖို့အနေနဲ့ရှိပါ
ရခိုင်ပြည်နယ်ပြည်စည်းပြိပခပြင်းထန်နေချိန်မှာပဲတပ်ဖက်ကသတင်းစာရှင်းလင်းမှုတွေမှာရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အပေါ်မှာအကြမ်းဖက်တောင်းကျမ်းသူတွေလို့ခေါ်ဝေါ်တုံးဆွဲနေမှုတွေဟာပို့ပြီးတော့မှစစ်မီးတောက်စီတဲ့အခြေအနေဖြစ်နေတဲ့အတွက်သတိထားသင့်တယ်လို့ရခိုင်မျိုးသားကွန်ရက်ကဥက္ကဋ္ဌဦးတင်ထူအောင်ကပြောပါတယ
်စစ်တမ်းရဲ့ကာကွယ်ရေးချုပ်ပြောတာလည်းရှိတယ်အမျိုးသားပြန်လည်တင်းကျပ်ရေးတွေကျွန်တော်တို့အဓိကလိုလားခဲ့ရင်ပေါ့နော်တိုင်းရင်းသားလက်နက်ကိုင်တွေကကောင်းကျန်သူတို့မျိုးနဲ့တမန်ပြီးဖြစ်ပြီးတော့ပြည်လည်လာမယ်အချက်မဟုတ်ဘူးလို့ကျွန်တော်တို့မြင်တယ်။အဲတွေ့ဆုံရှင်းလင်းရေးကိုလက်ပြပါလဲဖြစ်ပါရရှိရှိပေါ့နော်။ဟိုတန်းကြီးရဲ့လက်ရှိပကတိအရှိန်အမြန်ကိုအချိန်ခံနဲ့တွေ့ဆုံရှင်းလင်းမှုမျိုးဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်မြင်တယ်။နောက်တွေ့ဆုံရှင်းလင်းမှုတော့လောက်ပါရင်လောက်ပြီးတဲ့အခါအပြစ်ဖို့တဲ့တဲ့ရှင်းလင်းရေးပုံစံမျိုးကိုကိုကိုကာပါယူတဲ့တဲ့ထုတ်ပြန်မှုမျိုးလုပ်နေတယ်ဆိုရင်လည်းကျွန်တော်တန်းကြီးရဲ့ပြဿနာတွေပြည်လည်လာပြအကြောင်းရှိလို့ကျွန်တော်တို့ပကတိအချိန်ကိုမြင်တယ်ပေါ့နော်
။မြောက်ဦးမြင့်နယ်ကိုရောက်ရှိနေတဲ့ရခိုင်မျိုးသားကိုရက်ကဦးတင်ထူအောင်ကတော့အခုလက်ရှိမှာကိုမြောက်ဦးမြို့နယ်မှာလက်နက်ကြီးတန်တွေကြားနေရလို့ဒေသခံတွေရောစစ်ဆောင်ပြည်သူတွေပါကြောက်လန့်နေကြတယ်လို့ပြောပြပါတယ
်ကျွန်တော်ဒီမှာအခုမြောက်ဦးရောက်နေတာပေါ့နော်ကျွန်တော်တို့အခုဒုက္ခတွေစခန်းကြီးကိုရောက်ခဲ့တယ်ကျွန်တော်ဒီမြောက်ဦးမြို့နယ်ထဲမှာရှိတဲ့ဒုက္ခတွေစခန်းကြီးစစ်ဆေးရောက်ခဲ့တယ်အခုမြောက်ဦးမှာကျွန်တော်ရောက်နေပြီအဲလက်နက်ကြီးပြစ်ခတ်မှုကအကျဉ်း30ကျော်လောက်ရှိနေပြီပေါ့နော်အဲပြစ်တာရောဘယ်ကိုပြစ်မှမသိဘူးအမီနာကိုပြစ်နေတဲ့သဘောပဲနောက်ပြီးတော့ဒီကြီးအပိုင်းနဲ့ကြားနေရတယ်အဲ့တော့ဒီလိုကူကြတဲ့အများကြီးပေါ့နော်ဆွေးကြောင်းလိုက်မှုတွေဖြစ်တယ်အဲ့တော့ဒီချက်တွေကိုလက်ရှိအစိုးရအနေနဲ့ပြင်းပြခံတာမဟုတ်အစာစီရင်းယူဆောင်ရွက်ဖို့လိုတဲ့လှုပ်တော်လေးပါတော့အစကရာပဲနော
်နိုင်ငံတော်သမ္မတရုံးဘက်ကတော့ရခိုင်ပြည်နယ်တည်ငြိမ်အေဂျင့်အထောက်အကူပြုကော်မတီကိုဖွဲ့စည်းထားပါတယ်ဒါပေမဲ့လို့အစိုးရဖွဲ့စည်းထားတဲ့ကော်မတီဟာရခိုင်ပြည်နယ်တည်ငြိမ်အေဂျင့်အတွက်သူတို့ဘာတွေလှုပ်ဆောင်မှုရှိနေတယ်လဲဆိုတာကိုလည်းမေးခွန်းထုတ်နေကြပါတယ်ရှင်
မဆုမွန်ပြောပြသွားတာပါရှင်အခုလိုရခိုင်ပြည်နယ်ထဲမှာလက်ရှိဖြစ်နေတဲ့တိုက်ပွဲတွေလျှော့ချရေးဆက်လက်ဆွေးနွေးသွားဖို့အမျိုးသားပြည်လဲတင်မြရေးနဲ့ငြိမ်းချမ်းရေးဗဟုဌာန NRPC နဲ့သဘောတူခဲ့ပြီးတဲ့နောက်ရပ်ပိုင်းအတွင်းမှာကိုပဲရခိုင်ပြည်နယ်အတွင်းမြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တွေကြားမှာတိုက်ပွဲပြင်းထန်ခဲ့ပါတယ်ဒီရပ်ပိုင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းအရက်သားတွေထိခိုက်မှုပိုများလာသလိုစစ်ရှောင်အရေးအတွက်ဟာလည်း2000ကျော်လာပြီဖြစ်တဲ့အကြောင်းကုညီပေးရေးဖွဲ့တွေကပြောပါတယ် VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ဆက်သွယ်စုံစမ်းပြီးသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါအမျိုးသားပြန်လည်သိမြရေးနဲ့ငင်းချမ်းရေးဗဟုသဏ္ဍာန် NRPC နဲ့ရခိုင်တပ်မတော်ပါဝင် IC လက်မှတ်ရေးသူချင်းမရှိသေးတဲ့တိုင်းဒေသလက်နက်ကိုင်ရှေ့ဖွဲ့တွေပြီးခဲ့တဲ့သတင်းပတ်ကပဲတွေ့ဆုံခဲ့ကြပြီးဖြစ်ပွားနေတဲ့တိုက်ပွဲတွေကိုရှင်းချဖို့အတွက်ဆက်လက်ဆွေးနွေးထားဖို့သဘောတူညီခဲ့ကြတာပါ။ဒါပေမဲ့ရခိုင်ပြည်နယ်အတွင်းမှာတော့တိုက်ပွဲပြင်းထန်နေစေလို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရတယ်
။တိုက်ပွဲကိုရှင်းချရေးဆိုတဲ့ဥစ္စာတော့အချက်တစ်ချက်အနေနဲ့တော့ပါတာပေါ့။ဒါပေမဲ့လို့ဒီရခိုင်ဖက်မှာတော့အပေါ်မှာစစ်ကြောက်ကနေပြီးတော့ထုံးစစ်ကြောက်တော့ဆက်ပြီးတော့လုံးနေတယ်။တိုက်ပွဲကလည်းဆက်ပြီးတော့ပြင်းပြင်းထန်ထန်ဖြစ်နေတယ်ဗျ။ဒီမတ်လ16ရက်နေ့ကနေမတ်လ23ရက်နေ့အထိပေါ့နော်အဲ့ဒီနေ့တိုင်းလိုလိုတိုက်ပွဲဟိုဖြစ်ခဲ့တယ်ဗျဒီဗမာလက်နက်ကိုင်တွေဖက်ကနေပြီးတော့ကြားဆုံးသူနဲ့ဒဏ်ရာသူက120တိရှိခဲ့ဗျဒီ22ရက်နေ့တည်းဒီတရက်ထင်းမှာကိုသူတို့ဘက်ကကြားဆုံးတဲ့ဥယျာဟာ80အထက်ကိုရှိတယ
်အထူးသဖြင့်လေးမြမြေရှိဘက်ကမ်းရှိမုတ်ဆိုးတောင်တန်းရတိတ်တောင်မြို့နယ်နဲ့ဘူရီတောင်မြို့နယ်ကြားရှိလောရမတောင်ချီကြောက်တော်နဲ့ပလက်ဝမြို့နယ်ကြားတွေမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်တုခကဆိုပါတယ်ဒီရပိုင်းတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာတပ်မတော်ဘက်ကအရသားတွေပေါ်မှာပြင်းမထားတိုက်ခိုက်တာတွေများနေတယ်လို့ခိုင်တုခကဆိုပါတယ်
။မျိုးကြီးအရအမုန်းတရားတွေဖြစ်လာပြီးမှဒါအရသားတွေကိုဒါပြင်းမထားတိုက်ခိုက်လာတာတွေ့ရတယ်။အထူးသဖြင့်တော့ဒီ15ရက်နေ့အဲ့ဒီမြောက်ဦးမြို့ထဲကိုဝင်ပြီးတော့ပြစ်ခတ်တဲ့ဥစ္စာတို့နော်။20ရက်နေ့မှာအဲ့ဒီစေတောင်မှာအစုလိုက်ဂျုံလိုက်တပ်ဖြတ်တာတို့နော်။အဲ့ဒါမျိုးတွေအများကြီးသူတို့လှုပ်လာတာရှိတယ်။
အေဘက်ကခုလိုပြောဆိုနေပေမဲ့တမတော်အနေနဲ့အရသားတွေပေါ်မှာတိုက်ခိုက်တာမရှိခဲ့ဘူးလို့တမတော်ပြန်ကြားရေးသွင်းမှုဘုံမှုချုပ်စော်မင်းထွန်းကပြောပါတယ
်။ရပ်သားနေထိုင်နေနေရတယ်။ရပ်သားပြင်မှတ်ကိုစစ်ခတ်တာမျိုးရှိပါဘူး။တအုပ်ပြည့်စုံတဲ့ရပ်သားတွေနေတဲ့နေရာကိုတက်ကပ်ပြခတ်ပြန်ဆင်းရကြည့်ဒီခုချိန်ကတည်ထားတဲ့တံမောင်းတွေ။ဒီလိုပေါင်း30 40လောက်ပဲတည်ထားတဲ့တံတွေထိုက်တာက။အဲ့ဒီပေါင်း30 40ဒီမှာအပြည့်နာမှမရှိခဲ့ဘူး။ခုချိန်ကဘယ်လိုကိုတင်းထုတ်ပြန်ရတယ်ထုတ်ပြန်ထားပါလား။ဒီပြစ်ခတ်တဲ့နေရာလေဖျားဘဝနေလို့ကြာဒီအယူပြစ်ခတ်တာရှိတယ်။ခု
လေအင်ဂျင်နီယာလေလေအဲဒီပြစ်ခတ်တာရှိတယ်။မဟုတ်တမလို့ဉာဏ်ပြစ်ခတ်တာရှိတယ်။အဲ့လိုပြစ်ခတ်တဲ့အရုပ်ရှင်တွေကပြန်လဲပြစ်ခတ်တယ်၊ပြစ်မှတ်နေဟောပြန်လဲပြစ်ခတ်တယ
်။လက်ရှိပဋိပက္ခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်အုပ်ချုပ်ရေးမှုတွေပါဝင်အရသာပြည်သူတွေဖမ်းဆီးခံရတာတွေရှိနေတယ်လို့လုံခြုံရေးရစိုးရိမ်မှုတွေကြောင့်အိုးအင်စွန့်ခွာထွက်ပြေးသူတွေလည်းများပြားလာခဲ့ပါတယ်။လုံခြုံရေးရှင်တွေကြောင့်မြောက်ဦးမြို့နယ်ကအုပ်ချုပ်ရေးမှုအလုံးနီးပါးပြီးကြတဲ့လောက်ကွန်ပိုင်းကတာဝန်ကလည်းနှုတ်ထွက်ခဲ့တယ်လို့သူတို့ကိုပြန်လဲတာဝန်ထမ်းဆောင်မှုမြောက်ဦးမြို့နယ်အုပ်ချုပ်ရေးမှုကလည်းဒီလလယ်ပိုင်းမှာအကြောင်းကြားခဲ့ပါတယ်။လက်ရှိအုပ်ချုပ်ရေးမှု80ရာခိုင်နှုန်းလောက်တာဝန်ပြန်ထမ်းဆောင်နေပေမဲ့30ရာခိုင်နှုန်းလောက်ကတာဝန်ကလည်းနှုတ်ဆက်ထားဆဲလို့တင်ညူရွာအုပ်ချုပ်ရေးမှုဟောင်းဦးဝေလက်အောင်ကဆိုပါတယ
်။ရာခိုင်နှုန်းရသော်ဟာ80ရာခိုင်နှုန်းလောက်ပြောင်းလို့ပြောင်းနေပေါ့
။ရက်ကြီးအုပ်ချုပ်ရေးမှု80ကျော်ကလည်းဆက်လက်တာဝန်ထမ်းဆောင်ဖို့သူဦးချင်းနေနဲ့အကြောင်းပြန်ထားပြီးဂျန်တဲ့30ဦးကတော့နှုတ်ဆက်ထားတယ်လို့သူကဆိုပါတယ်။လက်ရှိရခိုင်ပြည်နယ်တွင်တမတော်နယ်အေအေဖွဲ့တို့ကြားတိုက်ပွဲကြောင့်စစ်ဘေးရှောင်ဥယျာဉ်2000ကျော်ရှိနေပြီလို့စစ်တမ်းကောက်ယူထားတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးတွင်မှုကုစော်စော်ထွန်းကပြောပါတယ
်။ဒီစစ်ဘေးရှောင်ပြည်မှာဒီလိုတစ်ခါတည်းအရေးတွက်က800ကျော်လောက်ဖြစ်တော့တယ်ပေါ့နော်။အခုက2000နဲ့နေရာကျော်တော့မနေ့ပိုင်းအထိပေါ့နော်။2000နေရာကျော်တော့ဒီအခုတော့ဒီစာဝင်းနေပိုင်းမှာရောနေထိုင်ရေးပိုင်းမှာရောအရေးကိုတစ်ခါတည်းကြားပါတယ်အခုက။
မလ23ရက်နေ့ည9နာရီကရသိတောင်မြို့နယ်ရေကောင်းချောင်းကျေးရွာနဲ့စီတောင်ကျေးရွာကြားအေအေတပ်ဖွဲ့ဝင်150ဦးကလက်နက်ကြီးလက်နက်ငယ်တွေနဲ့တိုက်ခတ်ခဲ့လို့အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်တမတော်ရရှိသူနဲ့တပ်ဖွဲ့ဝင်သူလက်နက်ကြီးကြီးစအထိမှန်တန်ရရရှိခဲ့တယ်လို့တမတော်ရဲ့လုံခြုံရေးစစ်ကြောင်းတွေကိုပြစ်ခတ်တိုက်ခိုက်နေလို့တမတော်ဘက်ကနေမလွှဲမရှောင်သာပြန်လည်ခုခံတိုက်ခိုက်နေရတယ်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့ကနေထုတ်ပြန်ထားပါတယ်ဒီပြစ်ခတ်မှုတွင်ကြေးရွာသား5ဦးသေဆုံးပြီး20ဦးကျော်တန်ရာရရှိခဲ့ပါတယ်ခင်ဗျာ
။နိုင်ကုန်းအိမ်ပြောပြသွားတာပါရှင်။ရခိုင်ပြည်နယ်ဘက်ကစီးရီးတင်းမာမှုအခြေအနေတွေသိထားသမျှပြောပြပေးခဲ့တာဖြစ်ပါတယ်။အခုတော့ကယားပြည်နယ်ဘက်ကိုအလှည့်ပေးပါဦးမယ်ရှင်။ဗိုလ်ချုပ်ကြေးရုပ်ဖယ်ရှားရေးနဲ့လေးပွင့်ဆိုင်ထပ်တွေ့ဖို့ကယင်းနီလူငယ်တွေနဲ့အစိုးရအဖွဲ့တာဝန်ရှိသူတွေသဘောတူညီမှုရယူထားစင်မှာပဲကယားပြည်နယ်ဝန်ကြီးချုပ်နဲ့စီမံဘဏ္ဍာဝန်ကြီးဟာနိုင်ငံရေးရာဇဝတ်သားတွေတိုင်းရင်းသားစီလုံးကြီးရဲ့ရန်သူတွေဖြစ်တဲ့အကြောင်းရေးသားထားတဲ့စာတစ်စောင်ကိုကယင်းနီလူငယ်ခေါင်းဆောင်တချို့ကမတ်လ25ရက်နေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီအကြောင်း VOV မြန်မာပိုင်းသတင်းတောက်ကိုစောထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးငြိမ်းချမ်းရေးအခြေအနေတွေကြောင့်ကယားပြည်နယ်လွမ်းကော်မြို့မှာဗိုလ်ချုပ်ကြေးရုပ်ထရှိရာဟာပြည်သူတွေကြားစီးလုံးမှုပြိုကွဲနိုင်သလိုပြည်နယ်အစိုးရကလမ်းမဆက်သွယ်ရေးရန်ပုံငွေ3,000ကျော်ကိုကြေးရုပ်စောက်ဖို့လွှတ်တော်ကိုအတိမပေးဘဲလုပ်ခဲ့တဲ့အတွက်အာဏာအလွဲသုံးမှုနဲ့အာဂတိလိုက်စားမှုဖြစ်ကြောင်းကယင်းဒီလူငယ်ကောင်းဆောင်6ယောက်ကဒီနေ့ကြေညာချက်တစ်စောင်ထုတ်ပြန်လိုက်တာပါဒီကြေညာချက်ဟာကယင်းဒီလူငယ်အဖွဲ့တွေအနေနဲ့ထုတ်ပြန်တဲ့ကြေညာချက်မဟုတ်ဘဲကယင်းဒီလူငယ်ကောင်းဆောင်တစုရဲ့သဘောထားသာဖြစ်တဲ့အတွက်ပြောင်စုအစိုးရငင်းငိုင်းကိုယ်စားလှယ်တွေနဲ့လာမယ့် EP လာလေးပွင့်ဆိုင်ကျူးဆောင်ပွဲကိုထိခိုက်လိမ့်မယ်လို့မြူဆကြောင်းကြီးညာချက်ထုတ်ပြန်ခဲ့သူတွေကတယောက်ဖြစ်တဲ့ကိုမျိုးလိုင်ဝင်းကပြောပါတယ
်ကျွန်တော်တို့ကတော့ဒီရဲ့ထုတ်ပြန်လာတဲ့ထုတ်ပြန်ကြီးညာချက်က EP လာတင်မှာတွင်တဲ့တည်ဆုံဆုံးမျိုးပဲကျွန်တော်တို့ဖက်နေတော့ထိခိုက်မှုမရှိဘူးကျွန်တော်တို့မှတ်ရတယ်ဘာလို့လဲဆိုရင်ဒီကိစ္စကထုတ်ပြန်တာကြာကြီးညာတင်တာကြာလို့တင်လို့ကျွန်တော်ကြီးညာလိုက်တာပေါ့ဒါကကျွန်တော်ရဲ့တဘောထားဆန်တဲ့ထုတ်ပြန်ကြီးညာချက်ပါသူတယောက်ရဲ့ထုတ်ပြန်ကြီးညာချက်ဖြစ်တဲ့အဖွဲ့စည်းလိုက်ထုတ်ပြန်ထားတဲ့ထုတ်ပြန်ကြီးညာချက်မဟုတ်ဘူးပေါ့
ဒီကြီးညာချက်ကိုလူတို့ကလည်းထောက်ခံလိမ့်မယ်လို့ယုံကြည်ကြောင်းကိုမျိုးလိုင်ဝင်းကပြောပါတယ်လာမယ့် AB ၄ပွင့်ဆိုင်တွေ့ဆုံပွဲမှာလည်းနှစ်ဖက်ပြည်လည်မှုတွေရဖို့မျှော်လင့်ထားကြောင်းမတ်လ20ရက်၅ပွင့်ဆိုင်တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့လွယ်ကော်မြို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါခင်စီသူကပြောပါတယ
်။ဒါသူတို့နှစ်ဖက်ရဲ့ရည်ရည်ချက်ပဲပြောလို့ရမှာပေါ့နော်။နှစ်ဖက်စလုံးကအားလုံးငားလေပြီးတော့မှသူ့ရည်ချက်ကပါလေအမင်းမြတ်တာကိုအလေတစ်ခုမှဘာအတွက်သွားတာလဲဆိုတာကိုသူတို့တော့မဆုံးဖြတ်နိုင်အောင်မှာပေါ့နော်။အဓိကကတော့ရင်ဘတ်တူဖို့ပဲလို့ရဆရာ
။ဒီကိစ္စနဲ့ပတ်သက်ပြီးကြားပြီးဝင်းကြီးချုပ်ဦးအဖောင်းရှုံနဲ့ပြည်내စီမံဘာနာဝင်ကြီးဦးမော်မော်တို့ကို VOA ကအချိန်ချင်းဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဖြေဆိုဖို့ညှင်းဆိုခဲ့ပါတယ်။ကယားပြည်내လွယ်ကော်မြို့မှာလူလူစံနာမပါဘဲဗိုလ်ချုပ်ကြီးရုပ်ကိုထားလို့တောက်လျှောက်ကန့်ကွက်ခဲ့တဲ့ကရင်နီလူငယ်တွေကိုဖေဖော်ဝါရီ12ရက်မှာအကြမ်းဖက်ဖြိုခွဲခဲ့လို့အာဏာရှင်စံကြောင်းနဲ့အဲ့ဒီနေကိုကရင်နီပြည်လူထုရေရော်ပုံနေအဖြစ်ကြီးညာကြောင်းကိုလည်းကရင်နီလူငယ်ကောင်းဆောင်တွေရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။အခုကြေညာချက်ထုတ်ပြန်လိုက်တဲ့လူငယ်တွေဟာပြီးခဲ့တဲ့ဗိုလ်ချုပ်ကြေးဥကိစ္စနှိမ့်တိုင်းဆွေးနွေးမှုမှာပါဝင်ခဲ့သူတွေလည်းဖြစ်ပါတယ်။တမဒယုံညွှန်ကြားမှုကကန့်လန့်လာရတဲ့အတွက်မတ်လ20မှာအမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငင်းငယ်ရေးဘူဌာန NRPC ကရပြည်နယ်အစိုးရကြေးဥဖြစ်မြောက်ရေးကော်မတီကရင်နီလူငယ်သပိတ်ကော်မတီကရင်နီအမျိုးသားတိုးတက်ရေးပါတီ KMPP တို့၅ပွင့်ဆိုင်တွေ့ဆုံခဲ့ပြီးပြည်လည်မှုမရှိဘဲ အပီလာတဲ့လေးပွင့်ဆိုင်ပြန်တွေ့ဖို့သဘောတူညီမှုရခဲ့တာဖြစ်ပါတယ်
ကိုဇော်ထက်စုံစမ်းတင်ပြသွားတာပါရှင်အခုတခါတော့ကချင်ပြည်နယ်မြစ်ဆုံဆဲစီမံကိန်းဘက်ကိုအလှည့်ပေးပါဦးမယ်မြစ်ဆုံစီမံကိန်းအပြီးတိုင်ဖြတ်သိမ်းဖို့နိုင်ငံလုံးဆိုင်ရာကော်မတီတစ်ခုကိုမကြခင်ဖွဲ့စည်းမယ်လို့မြစ်ဆုံအရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်အစိုးရအနေနဲ့ပြည်သူသဘောမတူတဲ့စာချုပ်ကိုပြင်ဆင်ချုပ်ဆိုလို့ရတယ်ဆိုပြီးတော့လည်းဥပဒေပညာရှင်တချို့ကထောက်ပြထားတာလည်းရှိပါတယ်ဒီကနေ့ရန်ကုန်မြို့မှာမြစ်ဆုံစီမံကိန်းဖြတ်သိမ်းရေးတောင်းဆိုဆန္ဒပြပွဲအကြောင်းကိုရိုင်းသတင်းသွားယူခဲ့တဲ့ကိုထက်အောင်ခန့်ကပြောပြမှာပါရှင
်မြစ်ဆုံစီမံကိန်းပြီးတိုင်ဖြတ်သိမ်းမှုဆန္ဒထုတ်ဖော်မှုတစ်ခုကိုဒီကနေ့နေ့လယ်ပိုင်းကရန်ကုန်မြို့မဟာဗန္နူလာပန်းရှင်ရှိမှကျင်းပခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာတရုတ်တမ်မတ်ကြီးကကချင်ပြည်နယ်ခီးစဉ်ပြီးစီမံကိန်းကိုပြန်လည်စတင်မဲ့အတန်တွေထွက်လာကြည်မှာအခုလိုဆန္ဒထုတ်ဖော်တာတွေတဖန်ပြန်လည်လှုပ်ဆောင်လာခဲ့ကြတာဖြစ်ပါတယ်ဆန္ဒထုတ်ဖော်သူတွေဟာမြေဆုံစီမံကိန်းပြီးတိုင်ဖြတ်သိမ်းမှုမြေဆုံဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကော်မတီတရက်ကိုဖွဲ့စည်းဖို့ပြင်ဆင်နေပါတယ်ဒီလိုနိုင်ငံလုံးဆိုင်ရာကော်မတီဖွဲ့စည်းဖို့အစီအစဉ်ကိုဧပြီလ၁ရက်နေ့မှာကျော်သူနိုင်ရေးကူညီမှုအတင်းမှာပြုလုပ်သွားမှာလည်းဖြစ်ပါတယ
်အဓိကတော့ကျွန်တော်မိုးလေဝသကျွမ်းကျင်တဲ့ပညာရှင်တွေနိုင်ငံရဲ့တက်ကြွလှရှားသူတွေနိုင်ငံရေးအဖွဲ့အစည်းတွေနောက်ပြီးတော့ပြင်းပြတော့ CSO တွေအရက်ပတ်ဖွဲ့စည်းတွေအားလုံးပါနိုင်အောင်တော့ကျွန်တော်စူးစမ်းနေတယ်။ကျွန်တော်တို့နာမည်ပေးထားတဲ့ကိုကနိုင်ငံလုံးဆိုင်ရာကော်မတီတရအနေနဲ့ပေးတယ်။အားလုံးပါနိုင်အောင်စူးစမ်းမယ်။ကျန်တာတွေလည်းရှိနိုင်တာပေါ့လေနော်။ဒါပေမဲ့ကျွန်တော်တို့လုပ်ချင်တဲ့ဒီမန်တစ်ခုပဲ။မြေဆုံစီမံကိန်းကိုလုံးဝလက်မခံ။အဲ့ဒါကိုဖျက်ပေးပါ။အဲ့ဒါကိုနီလန်းပေါင်းစုံနဲ့စူးစမ်းမယ်။နိုင်ငံတကာနဲ့လည်းကျွန်တော်တို့ချိတ်ဆက်ပြီးတော့ဗေချင်းကိုကျွန်တော်တို့ဖိအားပေးနိုင်မှုနိုင်ငံရေး pressure network လာတမကားတစ်ဆင့်ဘာတစ်ဆင့်ညာတစ်ဆင့်ပေါ့။ကဘာအမြင့်ချောင်း AI များအဖွဲ့တို့ဘာလို့ကနေပြီးတော့အလုပ်ဖို့စူးစမ်းနေတယ်ဒီဘက်မှာနိုင်ငံတွင်းမှာဒီတဲ့ကြီးမားတဲ့လှုပ်ရှားမှုတွေဖြစ်လာဖို့ကျွန်တော်တို့ပြင်ဆင်မယ်ပေါ့
ဒီမြေဆုံစီမံကိန်းကို2006ခုနှစ်ဒီဇင်ဘာ28ရက်နေ့မှာစစ်အစိုးရလက်ထက်မှာအမတ်တက်လျက်စစ်စွမ်းအားဝန်ကြီးဌာနနဲ့တရုတ်နိုင်ငံက CPN ကုမ္ပဏီတို့စာချုပ်ချုပ်ဆိုခဲ့တာပါဒါပေမဲ့လည်းတဘာဝပတ်ဝန်းကျင်နဲ့ဒေသခံပြည်သူတွေရဲ့လူမှုဘဝရှင်သန်မှုတွေပေါ်စိုးကျိုးဖြစ်နေတာတွေကြောင့်ဒီမြေဆုံစီမံကိန်းကိုဆက်မလုပ်ဖို့ပြည်သူလူထုတရေလုံးကစန့်ကျင်ကန့်ကွက်ခဲ့တာကြောင့်ဦးသိန်းစိန်စိုးရလက်ထက်2011ခုနှစ်မှာဒီစီမံကိန်းကိုရပ်ဆိုင်းခဲ့ပါတယ်မြေဆုံစီမံကိန်းကစစ်စိုးရလက်ထက်မှာပြည်သူသဘောထားမပါဘဲချုပ်ဆိုခဲ့တဲ့စာချုပ်ဖြစ်တဲ့အတွက်ပြန်လည်ပြင်ဆင်ချုပ်ဆိုလို့ရတယ်လို့တရားလွတ်တော်ရှေ့နေဦးကြီးမြစ်ကထောက်ပြပါတယ
်မလေးရှားတို့ဘီလီယံပေါင်းများစွာတန်တဲ့မိသားစီမံကိန်းကိုဖျက်ပလိုက်တယ်နောက်တက်လည်းဝင်းကျော်မဟာဒီယားလက်ထက်မှာထိုင်းမှာလည်းဒုရဲဖျက်ပလိုက်တယ်ထုံးတူပဲသတိလင်ခံမှာလည်းပြန်ပြီးစာချုပ်တွေပြန်ပြင်ချုပ်ပါတယ်အဲ့တော့မလို့ထုံးတူပဲနိုင်ငံတကာစာချုပ်တွေလည်းပဲမိမိတိုင်းနစ်နာတယ်ဆိုလို့ရှိရင်ပြန်ချုပ်တာတွေအများအပြားရှိတယ်ပြည်သူသဘောမတူဘူးတိတ်တဆိတ်ချုပ်တဲ့စာချုပ်တွေမတရားဩဇာသုံးချုပ်တဲ့စာချုပ်တွေဖြစ်လို့ဒါဥပဒေအရပြည့်ပြည့်တယ်ဒါဆရာတို့ကအမြင်ပေါ့ဒါအောင်ဆရာတို့ကတော့မကြောက်ဘူးဒါအောင်နိုင်ငံတကာစာချုပ်ဆိုတိုင်းမတရားဩဇာသုံးထားတော့ပြည်သူပေါ်မှာအနိုင်ကျင့်တာတော့စာချုပ်မျိုးလိုက်နာစရာမလိုဘူးလို့ဆရာတို့ဥပဒေအရတော့ဒီတိုင်းပဲတော့တွေ့ရတယ်
လက်ရှိ NRI ဆိုရလက်ထမှာမြေဆုံစီမံကိန်းပြန်လည်စတင်နိုင်မှုတရုတ်ဆိုရဘက်ကကြိုးပမ်းမှုတွေရှိလာခဲ့တယ်လို့ပြန်ဆလာနိုင်တဲ့အရေးအယံတွေပေါ်လာခဲ့ပြီးတဲ့နောက်ဒီနှစ်2019ခုနှစ်တည်းရန်ကုန်မြို့မှာမြေဆုံစီမံကိန်းဖြတ်သိမ်းပြီးဖို့ဆန္ဒထုတ်ပေါ်တာတွေဟာလည်းပြည်내နဲ့အတိုင်းတော်တော်များများမှာဆက်တိုက်ဖြစ်ပေါ်လာခဲ့ပါတယ်။စီမံကိန်းလှုပ်ဆောင်မှာကတဘာဝအရင်းမြစ်တွေမြေချောင်းအင်းအိုင်တွေရေတရဝါမျိုးစိတ်တွေပျက်စီးဆုံးရှုံးသွားမယ်လို့ပညာရှင်တွေကဝေဖန်ထောက်ပြနေပေမဲ့လက်ရှိရတအစိုးရကတော့စီမံကိန်းစာချုပ်နဲ့ပတ်သက်ပြီးဘယ်လိုဆုံးဖြတ်မလဲဆိုတာကိုထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတော့မြေဆုံစီမံကိန်းနဲ့ပတ်သက်လို့အစိုးရအနေနဲ့ဆုံးဖြတ်ချက်ချတဲ့အချိန်ကျရင်ဘာကြောင့်ဘယ်လိုဆုံးဖြတ်ချက်ချတယ်ဆိုတာကိုပွင့်လင်းမြင်သာမှုရှိရှိတင်ပြသွားမယ်လို့ပြောဆိုထားပါတယ်ခင်ဗျာ။
ကိုထက်အောင်ခန့်စုံစမ်းတင်ပြခဲ့တာပါရှင်မကြခင်ထုတ်လွှင့်မဲ့ဒုတိယနာယီဝက်ဆာအစီအစဉ်မှာတော့စီးပွားရေးဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာနဲ့သူယုံကြည်ရာစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်နိုင်ကြပါတယ်ရှင်ကျမတို့ VOA ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2019ခုနှစ်မတ်လ25ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ192532နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်။အခုညပိုင်း9နိုင်ခွဲကနေ10နိုင်အထိထုတ်လွှင့်ပေးမယ့်စီစဉ်တွေကတော့စီးပွားရေးကဏ္ဍ၊တက်တန်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရာကဏ္ဍတွေကိုနားဆင်ကြရမှာပါ။အဒီမှာဘလော့ဂါတွေပြောသမျှအစီအစဉ်မှာတော့အွန်လိုင်းလူမှုကွန်ရက်မှာတင်ထားတဲ့ကိုယ့်ရဲ့အမှုပညာလက်ရာတွေပျောက်ပြတ်သွားခဲ့ရတာမျိုးနဲ့ပတ်သက်လို့ဘလို့ကာကွယ်နိုင်ကြသလဲဆိုတာနဲ့ပတ်သက်လို့
MySpace artist တွေတော့အများကြီးရှိခဲ့တာပေါ့နော်။ဒီခုလို YouTuber တွေ YouTube artist တွေလိုမျိုးပဲ
ကိုသားစိုးရဲ့အတွေ့အကြုံနဲ့အကြံပြုချက်တွေကိုနားဆင်ရမှာပါ။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေအပေါ်အစိုးရဘက်ကမူဝါဒပိုင်းဆိုင်ရာတိတိတသာတိုးတက်လာတယ်လို့ဝင်းမာလာအာလူကျော်လုပ်ငန်းပိုင်ရှင်ကမှတ်ချက်ပေးပါတယ်။အစပြုလုပ်ငန်းတစ်ခုအနေနဲ့အာလူကျော်လုပ်ငန်းကိုနယ်စပ်မြို့တာချီလိပ်မှာစတင်ခဲ့ပြီးထိုင်းနဲ့မြန်မာနှစ်နိုင်ငံစလုံးမှာဈေးကွက်ထိုးဖောက်နေသလိုကိုယ်တိုင်အာလူစိုက်ပျိုးထုတ်လုပ်ပြီးကုန်ကြောအထိထုတ်လုပ်နိုင်အောင်ကြိုးပမ်းနေရမှာအစိုးရဘက်ကကူညီပံ့ပိုးမှုတွေရတယ်လို့လည်းပြောပါတယ်။အစပြုလုပ်ငန်းတစ်ခုအစပြုဖို့အတွက်ဆိုရင်ဘာရီရင်ဆိုင်ရပါတယ်လေဆိုတာကိုဝင်းမာလာအာလူကျော်လုပ်ငန်းပိုင်ရှင်ဒေါ်ဝင်းဝင်းသိန်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်သိမ်းရေးထိုက်ကတင်ပြထားပါတယ်ရှင
်အာလူကျော်ကိုကိုယ်တိုင်စိုက်ပျိုးထုတ်လုပ်ဖို့အတွက် organic ပေါ့နော် organic စိုက်ပျိုးထုတ်လုပ်ဖို့အတွက်လည်းတာဝန်ရှိတဲ့သူတွေစီကအကူအညီယူတယ်ထုတ်တယ်ဒါကိုယ်ပိုင်စီးပွားရေးတစ်ခုအစပြုလုပ်တဲ့အခါမှာအနာပိုင်တွေဘက်ကလုံထုံးလုံးนี่အရာပေါ့เนาะဟိုအကူအညီလောက်ကန်ရလွယ်ပါသလားရှင
်အခုနောက်ပိုင်းอ่ะတော်တော်လေးကိုလဲကြည့်ရတယ်ရှင်ကျွန်မကဒီကျွန်မမကနေရာကားပါခြင်းလေးတစ်ခြံရှိတယ်ဒါပေမဲ့ကျွန်မကစိုက်တူကြီးကိုစိုက်ကြည့်ခြင်းလည်းဒါပေမဲ့မစိုက်တော့လုံးဝစိုက်တူကြီးနဲ့ကိုယ်ကဟိုဘာမှမဆိုင်ဘူးမသိဘူးပေါ့လားအဲ့တော့ကဒါပေမဲ့ကျွန်မကသနာတော့ပါတော့ဒါလေးစိုက်ကြည့်ခြင်းလည်းကျွန်မစိုက်ဝါဘူး FDA ကအပေါ်ဘက်ကကောင်းတော့သူကတစ်စိဆိုင်ကြီးအကူအညီတောင်းသူတို့ဌာနချင်းအကူအညီဖြည့်ပေးတာအရင်လွယ်ကူပါတယ်သူတို့ဌာနတစ်ခုနဲ့တစ်ခုပြန်ဖြည့်ပေးတယ်ဒီကနေ့တခါဆိုင်ကြီးအကူအညီတောင်းပေးတယ်နောက်ပညာရှင်တွေကတခါလက်ခေါ်လာပေးတယ်ခေါ်လာပေးပြီးကျွန်မအဲ့ဒီညီချင်းတွေမှာကျွန်မညီကိုတွားပြီးလေးပြီးလာဆန်းတက်တယ်နော်ဆိုင်ပြိုးဆိုင်ပုံပြိုးပုံအစားပြင်ပေးတာအာလူပညာရှင်ကခေါ်လာခဲ့တယ်အာလူပညာရှင်ကလည်းကျွန်မကတောင်းလေးတောင်းလေးတောင်းအောင်ကရှူတခုရှိတော့ရှူတခုကညီရတာညီပြီးတော့ကအားလေးမသိတော့ဘူးသူကလုံးဝတောင်းပေါ်အားပြီးတော့ကျမအဲတောင်းပေါ်သူပြောတဲ့အတိုင်းပဲအခုပြင်ဆင်လိုက်ပြီပြင်ဆင်အားလေးစမ်းသပ်နေပြီအ
ဲ့တော့ဒီအနာပိုင်းနေဘက်ကအခုညီရောက်တော့ငွေကြေးပေးရတာမျိုးတွေရှိပါသလား
လုံးဝမရှိပါဘူးရှင်အဲ့တော့လုံးဝကျမလုံးဝမှန်မှန်ကြီးပြောရပါတယ်လုံးဝကိုလို့စီးနေတယ်လို့ပြန်လာတယ်လုံးဝတို့တို့ကအခုအသေးစားပေါ့နော်ကျမဆိုအလက်စားလားအသေးစားအဲ့ဒီလုပ်ငန်းဖွင့်ပြဖို့အတွက်ကိုတို့ဦးတည်ပြီးတော့ညာပြီးခင်ပြီးတာဆိုတော့ဒါမျိုးအားပေးတယ်ပေါ့နော်ဒေတာမှရှိတဲ့လုပ်ငန်းအသေးရနေအကြီးအလက်ကလေးချင်းအလက်ကလေးအကြီးကလေးချင်းဆိုတော့အခုတော်တော်လေးအားပေးတယ်တော်တော်လေးအားပေးနေချင်းအာစိုက်ဖို့ကကျမကိုတို့လို့အားပေးလို့လည်းကိုကနည်းနည်းလေးရေးရေးလေးစိုက်ချင်တယ်မင်းတို့ကကျမအားလို့အကြောင်းတော့ဝါနားမလဲကိုကျမအားလို့ကြော်ပဲထုတ်တာအားလို့စိုက်ချင်တော့ငုံဖြစ်နေရှိတယ်မင်းတို့ကကျမစမ်းစိုက်ချင်တယ်စမ်းစိုက်တဲ့အချိန်မှာလည်းဒီအားလေးမျိုးကိုကျမကအားလေးကင်းနေလို့မျိုးကောင်းမျိုးပြန်ပြတော့ကျမတစ်ခါလည်းစိုက်ချင်တယ်အခုကဒီကြီးကိုတို့ကလုံးဝ organic ဖြစ်နေမှာမလားကြီးကြီး PA ဆိုတဲ့အဲ့ဒီကျွန်မကလေးရအောင်စိုက်ဖို့ကျွန်မကလုံးဝအားထုတ်ခိုင်းတယ်ကျွန်မအဲ့ဒီကျွန်မတဲ့အတိုင်းစပင်းနေပိုင်းလိုက်လို့အမီဒီလိုအောင်စမ်းကတ်တယ်အကုန်တစ်ခွဲခန်းနဲ့အကုန်ပို့တယ်ဖြစ်တယ်အကုန်လုံးထုတ်ထားတယ်အဲ့ဒါလေဌာနဆိုင်ရာကတလူကြီးကြီးနဲ့တလူလာလာပြီးတော့ပဲတို့တို့ကအကုန်အမီကြီးကြီးရအစားတို့ပြည့်ပြင်သွားတယ်ဟ
ုတ်ကဲ့
ကျွန်မကအလုပ်လုပ်တာတော်တော်လေးကိုတိုးတက်လာတယ်အဲ့ဒါတော့ကျွန်မလက်ခံတယ်
ဟုတ်ကဲ့ပါရှင်အဲ့တော့အခုဒီအာလူကျော်ကလည်းအရသာတစ်ပါနောက်တစ်ခုကျွန်မသိထားတာကဒါထိုင်းနိုင်ငံဘက်မှာစပြီးတော့ဟိုဈေးကွက်ဆဆန်းနေလို့လည်းသိရပါတယ်ဆိုတော့ထိုင်းနိုင်ငံမှာဟိုဈေးကွက်ပို့ရတယ်ဆိုတော့သူများနိုင်ငံဆိုတဲ့ခါရောက်တော့ဟို FDA တို့ဘာလို့ကပို့ပြီးတော့ဆစ်ရမယ်ထင်ပါတယ်ဆိုတော့မြန်မာနိုင်ငံထဲမှာဈေးကွက်ထိုးဖောက်တော့ရောအဆင်ပြေပါသလားရှင်
အဲ့အခဲကြီးဘယ်လိုရှိလဲဆိုတော့ကျွန်မတို့မြန်မာနိုင်ငံကဒီကျွန်မကပါလို့တစ်ခုပြင်လို့ကျွန်တော်ပေါ့ချောင်းကောင်းလိုက်ချင်တယ် ပေါ်ပေါ်လေးနဲ့များများလေးရတာကိုချင်းကျွန်မကအဲ့ဒီစနစ်ကိုကျွန်မလုံးဝမကြောက်ဘူးကျွန်မအကောင်းဆုံးအစမ်းမှန်ဆုံးအသင့်ရှင်ဆုံးအကောင်းဆုံး product ချင်အောင်ကျွန်မထုတ်ထားတယ်ကျွန်မအပေါ်ဆောင်ကိုအမရှင်းအောင်လုပ်လို့မရဘူးအဲ့မှာကျွန်မရဲ့ဗမာပြည်မှာကျတော့အဲ့ဒီကျွန်မအရင်းမင်းနဲ့ဟာလို့အလူကျော်ရဲ့စီရအစမဆန့်ဘူးအဲ့ဒီကြီးဆိုလဲအဲကျွန်မရေးရမ်းမင်းရမ်းမတူအဲ့လိုတကယ်အဲ့လိုမျိုးဟာလေးမျိုးကိုတို့ကပို့ပြီးတော့ဟိုချက်တယ်ဒါပေမဲ့ကျွန်မကကြတော့လုံးဝကို quality ပိုင်းရောအဲ့ဒီ quality ပိုင်းကအစာ C ပိုင်းကအစာကျွန်မလုံးဝကိုအဟောင်းနဲ့မတုံးဘူးလုံးဝတရက်စားတရက်ရှင်းပလိုက်တယ်ဒါမျိုးပြီးလို့ဆိုတော့ကျွန်မကလုံးဝကိုအဲ့လိုတက်ကီလိုကောမတက်ကီလိုပြန်ပြီးတော့ကျွန်မအရသာဆက်တယ်အဲ့ဒါကလုံးဝဟိုခင်းထားတာပေါ့နော်အဲ့အဓိကတော့မျိုးကြီးရဲ့မှုချတာကျွန်မအဲ့ဒီ sensitive ရှိတယ်
ဟုတ်ကဲ့
အဲ့ဒီမှာအပိုင်းကအများကြီးခက်ဆိုင်ထားတယ်။နောက် packaging ပိုင်းလည်းအဲ့လိုမျိုးပဲ။အဲ့အပြော့မတုံး။အဲ့အပြော့ဆိုလို့ရှိရင်အဲလေးမလုံးတာကြီးကြားရတဲ့ဟာကြီးမပကောင်း။အဲ့တော့ကျွန်မကအဲ့ကိုလည်းလုံးဝကို quality အကောင်းဆုံးတုံးထားတယ်။နောက်ရေဒီယားထပ်ပိုင်းမှာဆိုလို့ရှိရင်အဲအခုခိုင်းနိုင်တဲ့ FTE အစ်စ်ခံထားတယ်ကျွန်မ။အစ်စ်ခံထားတယ်ဒါပေမဲ့ကျောင်းနေမှာတော့အခုဟိုဇီဝဇီးလေးကျွန်မတော့ရောင်းနေလို့ရှိတယ်
တော်ဝင်းဝင်းသိန်းတို့အနေနဲ့ဟာဒီအလူကျော် business ကလည်းအစပြုကစားပဲရှိသေးရနော်သိမကြသေးပါဘူးဆိုတော့ခရောက်တော့ဒီအစပြုလုပ်ငန်းပေါ့နော်လုပ်ငန်းဒီကိုပိုင်စီးပွားရေးလုပ်ငန်းအစပြုမဲ့သူတွေကိုဘာများအကြံပေးချင်ပါသလဲရှင
်ဘာများအကြံပေးချင်လဲဆိုလို့ရှိရင်အဓိကတော့အလုပ်တစ်ခုကိုစားလို့ဖြစ်အောင်ပဲကျွန်မကအားပြီးစားလို့ဖြစ်ပြီးဆိုလို့ရှိရင်ဒါကိုဈေးကွက်ကိုဝင်ပြီးရမယ်ဝင်ပြီးရမယ်ဆိုတော့အချိန်မှာကိုယ့်ရဲ့လုပ်ငန်းတို့အချက်အဲကျမတို့လည်းမြေကြီးတဲ့ထောက်ခံချက်လုပ်ငန်း license အကုန်လုံးကျမကကအကုန်လုံးကို deploy ဖြစ်ပြင်ဆင်တာကိုယ့်ရဲ့လုပ်ငန်း product တွေထွက်လာတယ်စစမ်းတာလည်းကျမချက်ချင်းပဲကျမရဲ့အစ်စ်ခံတယ်ပြီးတော့လုပ်ငန်း license ကိစ္စရှောက်တယ်ဒီဟာကိုပမာပြီးတင်းမှာဒါတွေပြည့်စုံမှာပဲအခုရှောက်ကိုရတော့တယ်ကျောင်းနေမှာလည်းအခုစနေပြီဒါပေမဲ့အဲတချို့နေရာတွေမှာမအုပ်မှုရဲ့နေရာပါနော်အဲစစ်စီးဒီမှာ license နေရာရှိတယ်အဲ့ဒီစစ်တာပေါ့လို့ဘူးအဲ့တဲ့နေရာလေးတွေရှိပါသေးတယ်။ဒါပေမဲ့တို့လည်းစူးစမ်းပြီးတော့အကုန်လုံးလုပ်ဖို့ဖြစ်တယ်။အဲ့ဒီနေရာလေးတွေမှာကြတော့ရှိနေတော့အဲ့ဒီအာလူကျော်ရေမဟုတ်ဘူး။တခြားမဟုတ်ဘူး။အများကြီးရှိပါတယ်။တခြားလုံးကတခြားဟိုထုတ်ကုန်တွေရှိတယ်။အဲလူအချက်တွေအများကြီးရှိတယ်မဟုတ်ဘူး။လူတွေလည်းရှိတယ်။ပစ္စည်းတွေလည်းရှိတယ်။အဲ့ဒါလေးကတော့ကျွန်မကတော့စမ်းပါလေမျိုးအထောက်ခံချင်တာဒါပါပဲ။
ဟုတ်ကဲ့ရှင်ဟုတ်ကဲ့
ဒါနီနီလေးပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့ရှင်အဲ့ဒါပဲကျမလည်းထပ်မေးချင်ပါတယ်ဒီအခုနောက်ပိုင်းမှာဆိုလို့ရှိရင်ဒီစားသုံးသူကာကွယ်ရေးအသင်းတို့လိုမျိုးဗာမျိုးတွေကစပြီးတော့ဈေးတွေထဲမှာလိုက်ပြီးဒီဟာကတော့မတန့်မှုပဲလူတွေကြားထဲမှာလည်းဘေးကင်းတဲ့အစားအသောက်ဆိုတာကိုပို့ပြီးတော့ဟိုတိပြီးနားလည်လာကြပြီဆိုတဲ့ခါရောက်တော့ဒီစားသောက်ကုန်ထုတ်တဲ့လုပ်ငန်းမှာရောက်တော့ဘေးကင်းလုံခြုံမှုဘလောက်အရေးကြီးတယ်လို့ခံယူထားပါတယ်ရှင်ထုံးဝင်းသိ
ကျမကလေအလုံးမှာရောက်လေဝန်ထမ်းတွေတခါတည်းလက်အိတ်ဆုပ်ဆရာရှိဆိုဘာဘာချွတ်ချွတ်ကျမဟိုအကုန်တစ်ခေါက်ပြန်သေးတယ်မနေ့ကတစ်ခေါက်ဆိုရင်ဒီနေ့အလုပ်ပြန်အကုန်ဖေးပြီးမှောက်ခဲ့အကုန်တမဲရှိချင်မှောက်ခဲ့ပြီးမနေ့ကတစ်ခေါက်ပြန်ဆီဖေးပြီးမှတယ်အလုပ်ကိုလုံးဝစလုပ်တယ်ဒါကကျမချထားတဲ့စီစဉ်အဲ့ဒီစီစဉ်လိုက်မနာလို့ရှိရင်တစ်ခေါက်ဝန်နေပြီးတယ်နှစ်ခေါက်ဝန်နေပြီးတယ်အဲပြီးလို့ရှိရင် fine တက်တော့အဲ့ဒါကတော့လုံးဝစီစဉ်အတကြာလိုက်လုပ်တက်လာတယ်အဲမီဒီဟာအကောင့်တွေတက်တာတယ်ဒီမှာဟာတက်ချင်းရှင်းလို့လုပ်ခဲ့တာအဲ့ဒီအတိုင်းလေးကကျွန်မတလန်းချင်းကြီးကိုကျွန်မတစ်ထစ်ချင်းကြီးတိချပေါ်နေရ
မတင်ဂီတာရဲ့စီးပွားရေးကဏ္ဍကိုအင်ကာနေ့မနေ့ခင်မှပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ် MySpace လူမှုကွန်ရက်ဟာဝါသနာရှင်တချို့ကိုကမ္ဘာကျော်အဆိုတော်တွေအမှုပညာရှင်တွေဖြစ်လာအောင်ဆင်တင်ပေးတဲ့နေရာတစ်ခုလို့ပြောနိုင်ပါတယ်ဒါပေမဲ့ MySpace ပေါ်မှာအမှုပညာရှင်14သန်းလောက်တင်ထားတဲ့အသံဖိုင်သန်း50ကျော်ပျောက်ပြတ်သွားတယ်လို့ MySpace ကကြေညာခဲ့ပါတယ်အဲ့ဒီထဲမှာရောသမအမှုအဆိုတော်တာဇိုးရဲ့ဖန်တီးမှုတွေလည်းပါသွားပါတယ် online ပေါ်မှာတင်ထားတာတွေစိတ်ချရတယ်လို့အာမခံနေချိန်မှာကိုယ့်ရဲ့ဖန်တီးမှုတွေပြန်မရနိုင်တော့အောင်ပျောက်ပြတ်မသွားအောင်ဘလို့ကာကွယ်တင့်တယ်လဲဆိုတာကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်
လက်ရှိလူသုံးများနေတဲ့ Facebook, Instagram, Twitter တို့လိုလူမှုကွန်ရက်တွေမပေါ်ခင်တော့ကလူအများဆုံးသုံးခဲ့ကြတဲ့လူမှုကွန်ရက်တစ်ခုက MySpace ဖြစ်ပါတယ်။ကိုယ့်အတွက်တည်ထောင်လုပ်ပေးထားတဲ့ကိုယ့်ရဲ့ online ပေါ်ကနေရ MySpace ပေါ်မှာဓာတ်ပုံဗီဒီယိုနဲ့အသံဖိုင်တွေကိုတင်ပြီးမျှဝေနိုင်ကြပါတယ်။ကိုယ်ဖန်တီးထားတဲ့ MP3 အသံဖိုင်တွေကို online ပေါ်မှာစုစည်းထားနိုင်တာကြောင့် MySpace ဟာဂီတနဲ့ပတ်သက်တဲ့ဖန်တီးသူတွေအတွက်မသုံးမဖြစ်သုံးကြတဲ့လူမှုကွန်ရက်တစ်ခုလို့ဖြစ်ခဲ့တာပါ။ MySpace ရဲ့ server အပြောင်းလဲလုပ်ရင်းကနေ MySpace ပေါ်မှာ2016ခုနှစ်မတိုင်ခင်ကတင်ထားခဲ့တဲ့ဓာတ်ပုံ video အသံ file တွေအားလုံးပြန်မရနိုင်တော့ဘူးလို့ MySpace ကကြေညာခဲ့တော့ကမ္ဘာဂီတလောကမှာတော်တော်လေးလှုပ်လှုပ်ရှားရှားဖြစ်သွားခဲ့ပါတယ်။ဂီတဖန်တီးသူအမှုပညာရှင်14သန်းလောက်ရဲ့ MySpace ပေါ်ကအသံ file သန်း50ကျော်ပျောက်သွားခဲ့တာပါ။ကိုယ့်ရဲ့ဖန်တီးမှုတွေကိုကိုယ်တိုင်အတွက်တင်ထားခြင်းလိုပဲဖြစ်ဖြစ်သူများကိုမျှခြင်းလိုပဲဖြစ်ဖြစ် MySpace ပေါ်မှာအသံ file တင်ထားကြသူတွေထဲမှာမြန်မာနိုင်ငံကအဆိုတော်တချို့လဲပါပါတယ်။ရောသမမွေအဆိုတော်တားဆိုးဆိုရင်လဲ MySpace ကိုခုံခုံမင်မင်သုံးသူတွေထဲမှာတယောက်ပါပါတယ်
။ MySpace ဆိုတာကျွန်တော်နိုင်ငံထဲမှာကြောက်တဲ့နေချိန်မှာပေါ်ပြရပါဘောနော်။ဒီအဲဒီမှာတခြင်းလုပ်မဲ့လူတွေအတွက်ဆိုရင်တခြင်းကြမ်းလေးတင်ရတယ်ပုံလေးတင်ရတယ်စသဖြင့်ဘောနော်။ဒီခေတ်မှာ Facebook လိုမျိုးဘောနော်အဲ့ဒီက MySpace ဆို MySpace မှာပဲကျွန်တော်ဂီတသမားရေပျော်မွေးကြရတဲ့ချင်းနေနားထောင်ရတယ်ဆက်ပြီးပြောတော့မျိုးစုံကကျွန်တော်နိုင်မှာနိုင်ငံကဂီတသမားအများနဲ့ဟိုပေါ့အများစုနဲ့အုံပြီးပြီးတော့ပိတ်မိတ်ဆွေလည်းရခဲ့ပါတယ်ခင်ဗျာ
2003ခုနှစ်မှာစပေါ်ခဲ့တဲ့ MySpace ဟာ2006ခုနှစ်ရောက်ချိန်မှာတော့အမေရိကန်မှာလူသုံးအများဆုံး website တစ်ခုလည်းဖြစ်ခဲ့ပါတယ်ဂီတဝါဒနာပါသူတွေနာမည်ကြီးဖို့ကြိုးစားနေကြတဲ့အမှုပညာရှင်တွေတက်သစ္စာအမှုပညာရှင်တွေသာမကနာမည်ကြီးအဆိုတော်တွေဂီတဖန်တီးသူတွေအားလုံးလိုလိုသုံးခဲ့ကြတဲ့ online ဆောင်ရွက်တစ်ခုဖြစ်ခဲ့ပါတယ် MySpace ပေါ်မှာတင်တဲ့အသံ file တွေကိုအားပေးတဲ့ပရိသတ်များလာတာကနေကဘာကျော်အဆိုတော်တွေဂီတအဖွဲ့တွေဖြစ်သွားကြသူတွေလည်းမနှဲပါဘူးဒီကနေ့မှာနာမည်ကြီးနေတဲ့ DJ အဆိုတော် Kelvin Harris အဆိုတော် Lily Allen The Arctic Monkeys Rock Guitar အဖွဲ့စတာတွေကဥပမာတချို့ဖြစ်ပါတယ
် MySpace ရောက်ပတ်သက်ကြတာမကုန်မနဲ့တရှင်းောက်တင်တယ်လို့ရတယ်အဲပြီးတဲ့ခါမှာကျွန်တော်တို့ကြိုက်စိတ်ကြိုက်ဖန်တီးနိုင်တဲ့ချင်းနေတယ်ခုနပြောသလိုတင်ထားနိုင်တယ်ဆိုတော့အများကြီးအဲ့ခက်ကအကျိုးရှိတာပေါ့နော်ဒီခက်ကြာလဲ streaming တွေဒီခက်က YouTube တွေပါအများကြီးဖြစ်လာပြီဆိုတော့သူတူတဲ့သူဆရာတွေပေါ်လာတဲ့အခါကျတော့တမျိုးပြောင်းသွားပါဒါပေမဲ့အဲ့ခက်မှာတော့ MySpace ကမရှိဘူးဆိုရင်ခုနလိုပဲ artist တို့ကပေါ်ပေါက်လာဖို့အတွက်အမတန်ခွန်သန်းနေဝမလို့ဆိုရင်ဒီစားပါတယ
်လွန်ခဲ့တဲ့10နှစ်ကျော်တည်းကစပြီးအမှုပညာရှင်14သန်းလောက်တင်ထားသမျှအတန် file 50လောက်ပျောက်သွားတာကသိတ်ကိုကြီးကျယ်တဲ့ထိခိုက်မှုကြီးဖြစ်ပါတယ်အဆိုတော်သားစုအတွက်လည်းအတန် file တချို့ပြန်မရနိုင်အောင်ပျောက်သွားတယ်လို့ပြောပါတယ်
MySpace မှာကျွန်တော်ကပရမတ်တီယိုရီတချင်းနေတင်တာပေါ့နော်တီယိုရီတချင်းတင်တယ်ပြီးရခါကျကျွန်တော်တို့ချိုးသွားအင်္ဂလိပ်တချင်းအနှဲငယ်လည်းတင်ထားခဲ့ပါကျွန်တော်နိုင်ငံခြားမှာနေတဲ့အတန်တွင်းထားခဲ့တယ်တော့လည်းကတော့ကျွန်တော်တင်ထားတဲ့ကျွန်တော်အကောင့်ရောအဲတီယိုရီအကောင့်ရောတီယိုရီတချင်းတွေရောကျွန်တော်အကျန်းဖန်တီးထားတဲ့တချင်းတွေရောအကုန်လုံးတော့ပါသွားပါတယ
်အကုန်ပါသွားတယ်ဆိုတာကအဲ့ဒီဟာတွေရော backup တင်ထားတာရှိပါလားရှင
့်အဲတချို့ဟာတွေရောရှိရချို့ဟာတွေလည်းမရှိတော့ဘူးနော်ကြားတဲ့ခါကျ hard disk တွေပျောက်ပါ냐တာကလည်းဆိုတော့ကျွေးရတဲ့ပျောက်သွားပါခင်ဗျအ
ဲ့တော့ပြန်မရနိုင်တဲ့ဒီလိုမျိုးကိုယ့်ရဲ့ဖန်တီးမှုတွေပျောက်သွားတဲ့အတွက်ကဘယ်လိုခံစားရတယ်လို့ပြောချင်လဲရှင
်စိတ်တော့မကောင်းဘူးဗျကျွန်တော်တို့အနေနဲ့ကတော့ဟိုပေါ့ digital kit မှာကျွန်တော်တို့ကရှိမဲ့လို့ပဲထင်တာလေအဲ့လိုမျိုးကြီးရုပ်ပြည့်ကြီးဖြစ်သွားမယ်လို့လုံးဝထင်မထားဘူးပေါ့နော်အဲ့ခါကျတော့လည်းဖြစ်တော့လည်းတက်ပြေတာကာမတကာဖြစ်သွားဟုတ်ဟုတ်ဒါပေမဲ့ဟိုများသောဖြင့်ကျွန်တော်တို့ကဟိုပေါ့ render file တွေရှိပါတယ်အမှန်တမ်းပြောတော့ဒါကျွန်တော်တို့ငယ်ငယ်ကကြီးလာရဆိုတချို့တွေတော့ဆိုအမှန်တမ်းပြောတော့ဒါMySpace artist တွေတော့အများကြီးရှိခဲ့တာပေါ့နော်ဒီခုလို YouTuber တွေ YouTube artist တွေတို့မျိုးပဲ MySpace artist တွေရှိခဲ့တယ်သူတို့ရဲ့ဘဝသူတို့ရဲ့မှတ်တမ်းတွေအဲဒီမှာရှိနေခါကြတော့ခုလိုမျိုး digital live ကြီးတစ်ခုကပျောက်သွားတယ်ဆိုသူတို့အနေနဲ့ကတော့ဒါသူတို့ဘဝဖြတ်သန်းမှုကြီးတစ်ခုလုံးဆုံးရှုံးသွားတယ်လို့တော့ကျွန်တော်တို့လည်းပြောလို့ရနေထားမှာရှိရပါတော့အမတန်နှစ်မျိုးကိုကောင်းပါတယ်ဆိုတာတွေ့ရပါတယ်ခင်ဗျဟုတ်ဒါပဲနောက်ပိုင်းနဲ့ကျွန်တော်ဆင်ခြင်ရပါတော့အဲဒီလိုတင်နေတဲ့အကုန်လုံးbacket တွေအကုန်လုံးထားမယ်ဆက်ပြီးတော့ပို့ပြီးတော့လည်းကိုယ့်ရဲ့အားနဲ့ပတ်သက်ပြီးပို့ပြီးတော့copy ထားမှာဆိုတော့လေ3ခါမိပါခင်ဗျာ
တကယ်တော့အခုလိုမျိုး MySpace ပေါ်မှာတင်ထားတဲ့ file တွေ server အပြောင်းလဲမှာပျောက်သွားတာလွန်ခဲ့တဲ့တစ်နှစ်ကျော်လောက်ထဲကဖြစ်နေပုံရပါတယ် MySpace သုံးသူတချို့ကသူတို့ file တွေပျောက်ကုန်တယ်လို့အသိပေးတော့အမှားအယွင်းဖြစ်နေတာပါပြင်ဖို့စ조사နေပါတယ်လို့ MySpace ကအစာပိုင်းမှာတုံ့ပြန်ခဲ့တာပါအခုတော့2003ခုနှစ်ကနေ2015ခုနှစ်အထိ MySpace ပေါ်မှာတင်သမျှ file တွေအားလုံးပျောက်သွားတာပြန်မရနိုင်ဘူးဆိုတာကို MySpace ကအသိအမှတ်ပြုကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဆင်မပြေဖြစ်ရတဲ့အပေါ်စိတ်မကောင်းပါဘူးလို့လည်းကြေညာချက်မှာဖော်ပြပါတယ်။ Facebook လူမှုကွန်ရက်တွေပေါ်လာချိန်မှာ MySpace သုံးသူတွေနည်းသွားတယ်ဆိုပေမဲ့ကိုယ့်ရဲ့ဖန်တီးမှုတွေကိုတင်ထားတဲ့ online မော်ကွန်းတိုက်သဘောမျိုးသုံးနေကြသူတွေလည်းအများကြီးရှိပါတယ်။အခုလိုအတန်ဖိုင်ပေါင်းတန်း90ကျော်ပျောက်သွားတဲ့အတွက်ကို့အတွက်တန်ဖိုးရှိတာတွေကိုအမြဲတမ်း backup တင်ထားဖို့ထပ်တတိပေးရရောက်တယ်လို့အဆိုတော်သားစုကပြောပါရယ် online ပေါ်မှာတင်ထားရင်မပျောက်နိုင်ဘူးဆိုတာမဟုတ်ဘူးဆိုတဲ့သက်တည်ပဲလို့သူကထောက်ပြပါရယ
်မပျောက်ဘူးဆိုတာတော့မဖြစ်နိုင်ဘူးနော်အခု MySpace ကတင်ရတာပဲဟိုကျွန်တော်တို့ဖေးရလဲဟောထားတာပဲနော် ဘယ်ရမှာမမြဲဘူးဆိုတာအဲ့မှာသွားတွေ့ပါတယ်။အဲ့တော့ကျွန်တော်တော့ Hardison နဲ့အနည်းဆုံး3-4လုံးငငယ်လေးရပါတော့။ကျွန်တော်တို့ဖြတ်တန်းရခက်ကအမတန်ဟိုဒီ Hardison size လေးရဲ့ပထမဆုံးကွန်ပျူတာဆို 1.44 လောက် 1.22K အဲ့လိုမျိုးနဲ့ဖြစ်လာအခုဆို 1TB ပဲတုံးနေတာအခါမှာတော့ Digital Artist တွေတော့ပြောနေတာကတော့ဒီခက်မှာ Digital ခက်မှာတော့အနည်းဆုံး 1TB ဆိုရင်လည်းနှလုံးသွင်းမှာပို့ပြီးတော့ပွားထားကြပါလို့ကျွန်တော်ဆက်အကြံပေးနေပါတယ်ခင်ဗျာ
။ရောသမငွေဆိုတော့ဒါဆိုဖြစ်ပါတယ်ကိုပိုင်ဆိုင်သမျှတခြင်း file ဓာတ်ပုံ file အတန် file အားလုံးကိုလုံခြုံစိတ်ချရပါတယ်လို့ဆိုရဲ cloud storage တွေမှာသိမ်းနိုင်နေတဲ့ခက်မှာကိုသိမ်းတာတွေအားလုံးမပြောက်ပြက်ပဲတကယ်ရှိနေမှာလားဆိုတာကိုပြန်စဉ်းစားစရာဖြစ်တယ်လို့ကို့မှာ backup copy သိမ်းထားတာကအကောင်းဆုံးဆိုတာကို MySpace ကတက်တင်ပြနေပါတယ်ရှင်
မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ပြီးတဲ့နောက်အခုမအေးတန်တာကျော်စီစဉ်တင်ဆက်ပေးမဲ့တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပတ်ပါကြပါစေဒီတစ်ပတ်သက်တမ်းအောင်သတင်းတော်မှာတော့ Try Story ရဲ့နောက်ဆုံးယုံတင်တဲ့ကားတင်မှာပါတဲ့ဇက်ကောင်တင်လေးနဲ့မိတ်ဆက်ပြီးတော့အိန္ဒိယကအချမ်းသာဆုံးတထေးကြီးရဲ့မင်္ဂလာပွဲဘသူတွေများရောက်လာခဲ့ကြပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ် Everyone can rock out like a superstar Made a friend in class Oh she's already making friends No no ဒီနေ့အင်္ဂါမလ16ရက်နေ့ကပဲဟောလိဝုဒ်ရုပ်ရှင်ကားတစ်ကားအတွက် trailer အမီကထွက်လာတာပါနာမည်ကျော်ကာတွန်းရုပ်ရှင် Twice Story ရဲ့အဆက်ဖြစ်ပြီးတော့ဒီကားတစ်ထပ်မှာတော့ဇွန်တစ်ပိုင်းခင်းတစ်ပိုင်း Spock ဒါရိုက်အင်္ဂလိပ်လိုအရှိဆုံးတော့ Spoon ဇွန်နဲ့ Fox ဆိုတဲ့ခင်းကိုပေါင်းပြီးတော့ရေးထားတဲ့စကလုံးအစ်စ်ပါအဲ့ခင်းဇွန်လေးကိုဇက်ကောင်တဲ့နေရာမှာထည့်ထားပါတယ်သူ့ရဲ့နာမည်က Foggy လို့ခေါ်ပါတယ်သူ့ရဲ့ပိုင်ရှင်ကောင်မလေးဘိုနီကသူ့ကိုအယုတ်လို့ပြောကစားတာပါဒီစကားရဲ့ဇက်လိုက် Woody က Bobby နဲ့ပေါင်းပြီးတော့ Foggy ကိုလိုက်ပြောကဲပါတယ်Foggy ကသူ့ကိုယ်သူဘယ်သူလဲဆိုတာအမျိုးအမည်မကွဲပြားပဲစိတ်တက်ကြနေတာပါ။ဒီတော့အင်ကထွက်ပြေးပြီးတော့ဒုက္ခရောက်ပါတော့တယ်။ Bus, we got to get Forky. Affirmative. God only knows why I'm coming. On my way, Woody. ဒီကတော့ငားတဲ့မှာနောက်ထပ်အဓိကဇက်ကောင်ဖြစ်တဲ့ Bus Light Year နဲ့နောက်သူတို့တစ်ဖွဲ့လုံး Foggy နဲ့သူ့နောက်ကိုလိုက်ခဲ့တဲ့ Woody ကိုပါလိုက်ပြီးတော့ရှာကြရပါတယ်။ဒီ Twice Story ရုပ်ရှင်ကားကထွက်သမျှတကားပြီးတကားပို့ပြီးတော့အောင်မြင်မှုရလာနေတာမလို့ဒီနောက်ဆုံးကလည်းအောင်မြင်မှုတွေပို့ပြီးတော့ရလာမလားအလုံးကမျှော်လင့်နေပါတယ်။ပထမဆုံးဇက်ကားမှာဆိုရင်ကဘာတဝမ်းပြတာဝင်ငွေဒေါ်လာတန်400နီးပါးရခဲ့ပြီးတော့တတိယရုပ်ရှင်ကားထွက်တဲ့အချိန်မှာတော့ဝင်ငွေဒေါ်လာတန်1000ကျော်ခဲ့တာပါ။အခုနောက်ဆုံးရုပ်ရှင် Twice Story နံပါတ်4ကိုတော့ဇွန်လ22ရက်နေ့ပြီးခဲ့တဲ့ကြာသပတေးနေ့ကပဲ American တဝမ်းမှာစပြီးတော့ရုံတင်ပြတာနေပါတယ်ရှင်။ Okay. အိန္ဒိယနိုင်ငံမှာအချမ်းသာဆုံးစင်းနဲဝင်တဲ့ Reliance Industry ပိုင်ရှင်ဂရေဂျွေတထေမူကက်ရှ်အမ်ဘန်နီရဲ့သားမင်္ဂလာပွဲကိုတော့ပြီးခဲ့တဲ့တနင်္ဂနွေမှာအိန္ဒိယရဲ့ဖျော်ဖြေးလုပ်ငန်းအချက်ချကြတဲ့မွန်မိုင်းမြို့မှာကျင်းပပြီးတော့မလ10ရက်နေ့မှာအိန္ဒိယရဲ့ဖျော်ဖြေးလုပ်ငန်းတွေမှာအချက်ချကြတဲ့မွန်မိုင်းမြို့မှာမလ10ရက်နေ့ကကျင်းပတော့ဘောလိဝုဒ်အနုပညာနယ်ပယ်ကနာမည်ကျော်တွေအားကစားမှထင်ရှားတဲ့သူတွေတော်တော်များများရောက်လာတာတွေ့ရပါပြီ။သူတို့သားကရိုးရာအမဲရောင်ကူတာဝစ်ဆုံသူတို့သမီးကတော့ရွှေရောင်စာရီနဲ့တွေ့ရပါတယ်။အိန္ဒိယရုပ်ရှင်လောကမှာနာမည်ကြီးတွေဖြစ်တဲ့အမီတာဘာချန်း၊အရှေကူမာ၊အစ်ဝါယာရေ၊ရက်ခာ၊ကာရန်ဂျိုဟာနဲ့ခရစ်ကက်အားကစားမှအထူးကြော်ကြားတဲ့စာချင်တန်တူကာတို့လည်းဒီမင်္ဂလာပွဲကိုရောက်လာခဲ့ကြပါတယ်။အသက်28နှစ်အရွယ်သူတို့သားအာကက်ရှ်က Reliance စီးပွားရေးလုပ်ငန်းစုကြီးရဲ့အကြီးအကဲမူကက်ရှ်အမ်ဘာနီရဲ့သားဖြစ်ပြီးတော့သူတို့သမီးရှယ်လော့ကာမက်တာကတော့အရင်ချမ်းသာတဲ့စိန်ကုန်းလေRosy Blue Company ရဲ့အမှုဆောင်ညွှန်ကြားရေးမှူး Russell McDa ရဲ့သမီးဖြစ်ပါတယ်။သူတို့သားဘက်ကဆိုရင်သူ့ရဲ့ကုမ္ပဏီကရေနံနဲ့တဘာဝတန်ငွေတူဖော်ရေးကအစဆက်သွယ်ရေးနဲ့လက်လီအယောင်လုပ်ငန်းတွေအစုံလုပ်ကိုင်ပြီးတော့အာရှရဲ့အချမ်းသာဆုံးသူလည်းဖြစ်ပါတယ်။ကမ္ဘာမှာဆိုရင်တော့နံပါတ်13ရောက်မြောက်အချမ်းသာဆုံးတစ်ထည့်ဖြစ်တယ်လို့ Forbes Magazine ကပြောထားပြီးတော့သူ့ရဲ့ပိုင်ဆိုင်မှုကစုစုပေါင်းဒေါ်လာတန်5000လောက်ရှိတယ်လို့ခန့်မှန်းရပါတယ်ရှင်။သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ ရုံးမြင့်တန်ကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht.
မရေတနာကျော်ရဲ့တက်တန်ရောင်တရင်လွာကိုနားဆင်ခဲ့ကြရတာပါရှင်အခုဆက်ပြီးတော့နားဆင်ကြရမယ့်သူယုံကြည်ရအစီအစဉ်မှာတော့ရတခိမဂ္ဂဇင်းအကြံပေးအက်ဒီတာစာရေးဆရာမတင်တင်တာပါကိုယုံကြည်တယ်ဆိုတာဝေမျှထားပါတယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်ဒီမှာနေမှာတော့နော်စာပေဟောပြောပွဲတွေကိုသွားတဲ့အခါမှာဆက်ဆက်ရင်းမှာတော့ဒီကြီးအတွက်ပေါ့နော်စာပေနဲ့ပတ်သက်တဲ့ဟာတွေဟောပြောလာနေပြီးတော့ခလေးပြိတ်သက်တွေတွေ့လာတဲ့အခါမှာကလေးစာပေကိုပေါ့နော်ဟောပြောလာတယ်စိတ်ဝင်စားလာတယ်။ဘာဖြစ်လို့လဲဆိုတော့ဟိုလူကြီးတွေကလည်းသူတို့ကလေးတွေကိုကလေးတွေရဲ့အတ္တဉာဏ်ကိုဖွင့်ပေးခြင်းနဲ့သူတို့မှာစိတ်ဆန္ဒရှိရအောင်တွေးရတယ်။ဒါပေမဲ့ကလေးတွေနဲ့ဒီမှာပေါ့နော်ဆက်ဆံကြည့်ရတဲ့အခါမှာဘယ်လိုတွားတွေ့လဲဆိုတော့ကလေးတွေကစာအုပ်မဖတ်ရဘူးစာအုပ်လိုအပ်ချက်တွေရှိနေတာကိုဒီမှာတွားတွေ့တယ်။ကျောင်းတွေကလည်းကလေးစာပေနဲ့ပတ်သက်တဲ့စာအုပ်တွေကိုမရှိဘူး။မနိုင်ငံလာကြည့်ရအောင်600ကျော်ရှိတယ်။ဒီ600ကျော်ကကလေးတွေကွန်ပျူတာတက်မှာကျမတို့တိုင်းပြည်လေကွန်ပျူတာတက်မယ်ဆိုတော့เนาะဒါလေးကိုလည်းတွားကြည့်ရတွေ့ရအဲတွေ့တဲ့အတွက်ကျမဒီမျိုးပေါ်ရောက်ရင်လည်းပေါ့เนาะကလေးစာပေကိုဟောပြောတယ်ကလေးစာပေကနေပြီးတော့ဒီပေါ့เนาะဒီကလေးတွေပေါ်မှာဘလောက်ထိအကျိုးတက်ရောက်တယ်ဆိုတဲ့ဟာလေးတွေပေါ့เนาะကျမဟောပြောပါတယ်အဲဘာဖြစ်လို့လဲဆိုတော့ဒီကလေးစာပေကပေါ့เนาะဒီအယုတ်ကလေးကအစသူတို့ရဲ့စိတ်ကူးစိတ်တန်းကိုပေါ့เนาะဒီဟာလေးကဖန်တီးပေးတယ်အယောင်လေးတွေကအစအဲသူတို့ရဲ့ပေါ့နော်ဟိုဗျဉာဏ်ရည်တိုးပွားမှုရောနောက်ကဒီရဲ့စာသားလေးတွေပေါ့နော်စကလုံးလေးတွေစာသားလေးတွေအဲဒီဟာလေးတွေကလည်းကလေးတွေရဲ့စကလုံးကျွဲဝါမှုတွေပေါ့နော်မိသားမေတ္တာနဲ့တပတ်တာလေးတွေလောကကိုကောင်းကျိုးပြုနိုင်တယ်အဲဒီလိုအတိလေးတွေပေါ့နော်ဒါလေးတွေရနိုင်တယ်ဆိုတော့တွားတွေ့တဲ့အခါမှာအဲ့ဒါလေးတွေကိုဟောပြောပေးတယ်ဒီလိုလေပေါ့နော်ဝယ်ပေးလို့ပေါ့နော်အဲနောက်တစ်ခါကျမဒီဟာတွေကိုပေါ့နော်စစ်တမ်းလုပ်ကြည့်တယ်ကျမတို့ငယ်ငယ်တုန်းကဖေကထီးသွားတယ်ပြန်လာရင်အော်လက်ဆောင်ကျမတို့ပြီးရတော့နော်ဒီဘက်ကမှအဲ့လိုအလေးအထရှိလားမိကဝယ်ပေးကြလားဆိုတဲ့ဟာကိုလက်တန်းစားလူတန်းစားကိုဝင်ကြည့်ရတာမှပေါ့နော်မိကတွေကဝယ်မပေးတာကိုသိရတယ်အဲကျမအဲ့ဒါတော်တော်လေးကိုဝမ်းနေတယ်အဲကျမကတော့ကျမလက်ရှိတက်တက်နိုင်တယ်လို့ခလေးပေါ့နော်အော်ဒါလေးတွေတော့ခလေးတွေကိုဝယ်ပေးတယ်ကျောင်းဆက်ကြီးတိုက်တွေပေါ်ထုံးပြီးခလေးတွေကဒီစာဖတ်တဲ့အလေးအကျင့်လေးရသွားမှပဲဒီထွန်ထန်တီးမှုတွေပေါင်းတဲ့ဆက်ဆံရေးတွေကိုကျင်းစာတရားတွေဓမ္မနဲ့အာဓမ္မကိုခွဲခြားသိရတယ်အဲဒါတွေအားလုံးကကျမတို့ရဲ့ပုံမြင်တွေထဲမှာကြံရည်တွေထဲမှာပါတယ်ဆိုတာသင်ကြားပေးတယ်နောက်ဒုတိယတစ်ချက်ပေါ့နော်နောက်ခလေးစာပေလေ့လာတဲ့အခါမှာဘာသာရေးနဲ့ပတ်သက်တဲ့စာပေတွေများနေအောင်တွေ့ရတယ်။နောက်စရဲတစီတွေများနေအောင်တွေ့ရတယ်။ဒါတွေကိုလည်းကျမတော်မကြပါဘူး။အဲတကယ်ဆိုလို့ရှိရင်ကျမတို့အနေနဲ့ပေါ့နော်။ကျမတို့တိုင်းပြည်အနေနဲ့ဥပဒေရေးရတယ်။ကျမတို့စဉ်းစားနေတယ်ပေါ့နော်။ဒီဟာလေးတွေလည်းထုတ်ဖို့လည်းရည်ရွယ်ချက်နဲ့ဆရာလေးတော်အပ်ထားပါပဲ။ဥပဒေရေးရပုံကျင်လေးတွေဥပဒေရေးရအကြောင်းလေးတွေအဲနောက်တစ်ခါကျမတို့နိုင်ငံမှာပိတ်တံအားနည်းပါပဲ။ကလေးတွေကပေါ့တော့ဒီအဲ့တမဲ့တပတ်တဲ့အတိအကျညာကိုမရကြဘူးဒီတက်လဲပေါ့နော်ကျမအနေနဲ့ကလေးစာပေလေးတွေထုတ်တဲ့အခါမှာလဲဒီပိတ်တံနဲ့တပတ်တဲ့စာအုပ်ကလေးတွေဥပဒေရေးရနဲ့တပတ်တဲ့စာအုပ်လေးတွေဒီစာပေတွေကနေထပ်ပြီးတော့သူတို့သိရှိသွားစေချင်ပါတယ်နောက်ဆုံးပေါ့နော်ကျမယုံကြည်ရပါပေါ့နော်ဒီကဏ္ဍလေးတွေပြောချင်တာလေးကမိဘတွေဆရာသမားတွေရတန်ဖိုးပေးနိုင်တဲ့လူတွေအားလုံးကကလေးတွေစာဖတ်ဖို့တန်ဖိုးပေးကြပါလို့ဒါမှလည်းကျမတို့တိုင်းပြည်ရပါပေါ့နော်အကလေးတွေလက်ထဲကိုကျွန်တော်တည့်ရရောက်ကြပါပါ။မရောက်တဲ့အခါမှာကျမတို့မှာဓမ္မနဲ့အတ္တမကိုခွဲခြားသိရကလေးတွေပေါ့နော်။ကလေးကောင်းလေးတွေဒီကြီးဖြစ်လာမယ်ဆိုလို့ရှိရင်ပေါ့နော်။ဒီဟာတွေကိုမျှော်မှန်းပြီးတော့ကျမတို့ရဲ့အနာဂတ်အတွက်ပေါ့နော်။ကလေးတွေကိုစောင့်ကလေးတွေဝယ်ပေးကြပါလို့ပြောကြနိုင်ပြီးညွှန်းချုပ်ပါရစေ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာစီစဉ်ကိုခုလိုတနင်္လာနေ့ညတိုင်းမှာအစ်စ်နားဆင်နိုင်ပြီးကြာသပတေးနေ့မနေ့မှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်။ကျမတို့ VOA ကိုအင်တာနက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါရဲ့ရှင်။မကြာခင်မှာတနင်္လာနေ့ညပိုင်းနိုင်ငံတကာသတင်းအချင်းချုပ်ကိုနားဆင်ရဖို့ရှိပါတယ်အခုတော့မနေ့ဖန်အင်္ကာညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီရှင
်ရရှိမြတ်နိုင်ငံရဲ့ရကိုယုံကြည်ရအပေါ်မှာယက်တီလှူရှားပြောဆိုတဲ့ပေါ်ဖန်စီအရေးယူခံရသူတွေနိုင်ငံပြောကားနဲ့ဆက်နွယ်ဖန်စီခံရသူတွေကိုနိုင်ငံကျင်းသားဆိုပြီးတော့သတ်မှတ်ကြပါတယ်လက်ရှိမြန်မာနိုင်ငံကြီးမှာဘလူလူမျိုးတွေကိုနိုင်ငံကြီးကျင်းသားဆိုပြီးတော့သတ်မှတ်ကြတယ်လေဘလူပုံမှောက်တွေကိုနိုင်ငံကြီးမှုတွေဆိုပြီးတော့သတ်မှတ်ယူဆမလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာတော့နိုင်ငံကြီးကျင်းသားအကြောင်းရပ်နဲ့ပတ်သက်ပြီးတော့ဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်အယူဆကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှင်တွေကိုကြိုဆိုပါရစေ
။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပြရစီရှင်။မနက်ဖြန်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 9323ညလိုင်းဒိုမီတာ19 kHz 9433ညလိုင်းဒိုမီတာ25 kHz 9895နဲ့ဒုတိယနာရီဝက်မှာလိုင်းလမ်းမီတာ190 kHz 63ည43ညတို့ကနေတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင်အခုတနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မောင်ကပြောပြပေးပါဦးမယ်ရှင်
2016အမေရိကန်ရွေးကောက်ပွဲမှာထရမ့်စီယုတ်ရေးတာဝန်ခံတွေနဲ့ရုရှားဆက်နွယ်မှုရှိမရှိနှစ်နှစ်နီးပါးကြာအောင်စုံစမ်းမှုကနေတမရမှာလုံးဝအပြစ်ကင်းတယ်ဆိုတာသက်သေပြလိုက်တာပဲလို့အင်မြူရောကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။အထူးစုံစမ်းရေးမှူးရောဘတ်မော်လာရဲ့စုံစမ်းတွေးရှိချက်တွေအရရုရှားနဲ့ထရမ့်စီယုတ်ရေးတာဝန်ခံတွေပူးပေါင်းကြံစည်ခဲ့ခြင်းမရှိသလိုတရားစီရင်ရေးအပေါ်တမရကမနှောက်ယှက်ခဲ့ဘူးဆိုတာကိုအခုအမေရိကန်ပြည်သူတွေသိရပြီလို့အင်မြူရောပြောခွင့်ရသူဆာရာဆန်ဒါစ်က NBC နဲ့ CNN ရုပ်သံဌာနတွေကိုပြောကြားခဲ့တာဖြစ်ပါတယ်။တမရထရမ့်ကလည်းသူ့အပြစ်ကလုံးဝလွတ်တယ်လို့ပြောကြားခဲ့တယ်လို့တမရတယောက်အနေနဲ့အခုလိုစုံစမ်းခံရတာရှက်စရာဖြစ်တယ်လို့တုံ့ပြန်ပြီးတော့တခြားတစ်ဖက်ကိုစုံစမ်းတင်တယ်လို့ပြောကြားခဲ့ပါတယ်။ Robert Mueller ရဲ့အစီရင်ခံစာကိုအကျဉ်းချုပ်ပြီးတော့ရှေ့နေချုပ် William Barr ကလွှတ်တော်ကိုပေးပို့ခဲ့တဲ့စာထဲမှာတော့တမရထရမ့်ကတရားစီရင်ရေးကိုနှောက်ယှက်ဖို့ကြိုးစားခဲ့သလားဆိုတာနဲ့ပတ်သက်လို့တမရအနေနဲ့ရာဇဝတ်မှုမကျူးလွန်ခဲ့ဘူးလို့စုံစမ်းရေးမှူး Mueller ကကောက်ချက်ချမှတ်ထားတယ်လို့အပြစ်မရှိဘူးလို့လည်းပြောမှတ်ထားဘူးလို့ရေးသားထားပါတယ်။ထိုင်းနိုင်ငံမှာမတ်လ24ရက်နေ့ကလုပ်ခဲ့တဲ့ရွေးကောက်ပွဲရလဒ်အပြည့်အစုံကိုမေလ9ရက်နေ့ကျမှကြီးညာမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ပြောကြားလိုက်ပါတယ်။ဘဲပါတီကမဲရလဒ်အများဆုံးရထားတဲ့ဆိုတာသိပေမဲ့မဲရလဒ်နဲ့ပတ်သက်တဲ့တိုင်ကြားချက်အားလုံးကိုစုံစမ်းပြီးမှရလဒ်ကိုကြီးညာမယ်လို့ကော်မရှင်အကြီးအကဲကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။စစ်တပ်လိုလားတဲ့ပလန်ပရာချာရုတ်ပါတီကရှေ့ပြေးနေတယ်လို့ကော်မရှင်ကအစောပိုင်းတုန်းကပြောကြားခဲ့ပေမဲ့မဲမမှန်မကန်မှုတွေရှိတယ်ဆိုတော့ပြောကြားမှုတွေကြဲကြဲလောင်လောင်ထွက်လာခဲ့တာဖြစ်ပါရဲ့ရှင်။ရခိုင်ပြည်နယ်မြောက်ဦးမြို့မှာရခိုင်တပ်မတော် AA နဲ့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာ AA ဘက်ကမြောက်ဦးရှေးဟောင်းရင်ကျေးမှုနယ်မြေနဲ့ရက်ွက်တွေအတွင်းကနေပစ်ခတ်မှုတွေရက်ရွာတွေအတွင်းကနေပစ်ခတ်မှုတွေရှိတယ်လို့မြန်မာတပ်မတော်ကပြောကြားလိုက်ပါတယ်ဒီကနေ့နေပြည်တော်မှာပြုတ်ထုတ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဘက်ကအဲ့ဒီလိုပြောတာပါမြောက်ဦးတိုက်ခိုက်မှုမှာ AA အဖွဲ့ကတော့လူနေအိမ်ကြီးတွေအတွင်းပြက်ခတ်ထားမျိုးမရှိဘူးလို့ညင်းဆိုထားပါတယ် AA အဖွဲ့ကိုအကြမ်းဖက်လက်နက်ကိုင်အဖွဲ့အဖြစ်သာတတ်မှတ်တယ်လို့လည်းတပ်မတော်ကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်နယူးဇီလန်နိုင်ငံ Christchurch မြို့ကဗလီနှစ်ခုတိုက်ခိုက်ခံရတာနဲ့ပတ်သက်လို့အစစ်မြင့်စုံစမ်းစစ်ဆေးမှုလုပ်မယ်လို့ဝန်ကြီးချုပ် Jacinda Ardern ကဒီကနေ့ကြေညာလိုက်ပါရဲ့ရှင်
။တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်းဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Rob McLean ဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအသံလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 32တို့ကနေတိုက်ရိုက်ဖမ်းယူနိုင်စေနိုင်ပါတယ်။ VOA သတင်းများနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.